Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2021ခုနှစ်မတ်လ26ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမောမှာတောက်ကြညအတွက်သောရရှင်နေနာဆင်ရမယ့်ထိတ်တဲရောက်သတင်းတွေကတော့မြန်မာနိုင်ငံတဝန်းမှာတော့ဆီယာနာတိန်ဆန့်ကျင်လှုပ်ရှားမှုကိုဆန္ဒပြတပိတ်ပုံစံမျိုးစုံနဲ့ဆက်ပြီးတော့ဆန္ဒပြနေကြဆဲဖြစ်ပါတယ်ဆန္ဒပြနေတဲ့သူတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်ပစ်ခတ်ဖြိုခွင်းနှိမ်နှင်းမှုကြောင့်လူသေဆုံးထိခိုက်ဒဏ်ရာရမှုတွေရှိနေပါတယ
်ပြည်သူ့ရဲ့ခင်းကိုဆွဲလို့ရတယ်လည်းအမှန်ကောင်ကလူခွဲပြီးလိုက်ကြည့်ပါဒီရိုအမိသားနဲ့လိုက်ကြတာမိသားကလည်းနိုင်ရတဲ့မိသားလိုမျိုးနဲ့လိုက်ကြတာမျိုးဆိုအောင်အားလုံးဆောက်အောင်ဒ
ီဘေးဘက်ကအခြေအနေကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ဒီလိုမျိုးအကြမ်းဖက်ဖိနှိပ်မှုရဲ့အကျိုးဆက်တွေကြောင့်မြန်မာနိုင်ငံအတွင်းမှာပြည်တွင်းစစ်ဖြစ်နိုင်တဲ့အနေအထားကိုရောက်ရှိနေပြီလို့အမေရိကန်လွှတ်တော်မတ်တွေကပြောဆိုကြတဲ့သတင်းနဲ့အတူဒီဖမ်းဆီးထိန်းသိမ်းခံထားရတဲ့ဒီတထိန်းသိမ်းခံတွေအတွက်ဥပဒေရေးရာပိုင်းရှင်းနေတွေကအကူအညီပေးနေကြတဲ့အကြောင်းနောက်မြန်မာတွေအတွက်ထိုင်းနိုင်ငံဘက်ကခိုလုံရေးစခန်းတွေကိုစစ်ဘေးရှောင်တဲ့နိုင်ငံရေးခိုလုံသူတွေဆိုပြီးတီးခြားခွဲစီစဉ်ပေးနေတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရင်းဆုံးကတော့တောက်ကြညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူတွေထက်ကယာကနာနဲ့ချီဒီကနေ့ထပ်ပြီးလွတ်မြောက်လာသလိုအရေးအတွက်အတိအကျတော့မသိရသေးပါဘူးပြေခဲ့တဲ့ရက်ပိုင်းကလည်းအင်းစိန်ထောင်ကနေဖမ်းဆီးထားသူ600ကျော်ပြန်လည်လာတာရှိပါတယ်။တချိန်တည်းမှာလည်းပြန်မလွတ်သေးသူတွေနဲ့ထပ်ပြီးတော့ဖမ်းဆီးခံရသူတွေလည်းရှိနေကြပါ။ဒီလိုအဖမ်းအစီတွေစစ်တပ်နဲ့ရဲကပိတ်ဆို့ထားတာတွေကြားမှာပဲဒီကနေ့ရန်ကုန်မြို့နေရအနှံမှာဆန္ဒပြသူတွေကတော့ပျောက်ကြားသပိတ်တွေဆက်လုပ်နေပါတယ်။ရန်ကုန်မြို့လည်းကစုလေဖျားအနီးတစ်ဝိုက်နဲ့စမ်းချောင်းမယန်းကုန်းပုစုံတောင်းတာကိတာကမာရွတ်နဲ့ရန်ကင်းမြို့နယ်တွေမှာပုံစံမျိုးစုံနဲ့တပိတ်ပွဲတွေဆင်နွှဲခဲ့ကြပါတယ်။လှိုင်းနဲ့ကြည့်မြင်တိုင်းမှာလည်းလူမဲ့တပိတ်တွေကျင်းပပါတယ်။တောင်တကုံဖက်မှာတော့မင်းညကစစ်တပ်ကဝင်ပစ်လို့အလူတယောက်တေးဆုံးခဲ့တာပါ။ပြည်နယ်နဲ့တိုင်းတွေဖက်မှာလည်းဆန္ဒပြပွဲတွေအရှိန်ကောင်းနေပါတယ်
။ဟုတ်ကဲ့ရပ်ပြီပါဗျ။တာစီမာ။ဟေးစစ်တပ်ဖွဲ့ရော။ဟေးစစ်တပ်ဖွဲ့ငုံချတာလက်ပြေးပြေးပြေးပြေးပြေးပြေး
တနင်္လာရီတိုင်းပိတ်မြို့ကဆန္ဒပြပွဲကိုစစ်တပ်ကဖြိုခွင်းတာကြောင့်အမျိုးသမီးတူအပါဝင်လူ3ဦးထပ်မံတနတ်ထီပြီးတေဆုံခဲ့ရပြီးတော့ဆယောက်ထပ်မံဒဏ်ရာရခဲ့တဲ့အပြင်လူတချို့အဖမ်းခံရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။တောင်ကြီးမြို့ကဒီကနေ့ပူပေါင်းသပိတ်မှာတော့လူရချီပါဝင်ခဲ့ပေမဲ့စစ်တပ်နဲ့ထိတ်တိတ်မတွေ့အောင်ရှောင်နိုင်ခဲ့ပါတယ်။လူအသေးအပြောက်များခဲ့တဲ့မုံရွာမှာတော့အရင်နေ့တွေလိုပဲလူထောင်ချီပါဝင်ဆန္ဒပြခဲ့ကြတာပါ။မန္တလေးမိထီလာညောင်ဦးမှုရုံပင်လယ်ဘူးရွှေဘိုကျွန်းလာမြို့တွေမှာလည်းဆိုင်ကယ်တပိတ်တွေဆင်နွှဲခဲ့ကြပါတယ်။တီဘောအင်းတော်စကိုင်းတိုက်ဦးမြင့်ငယ်ဒီမော်ဆိုးမြို့တွေနဲ့လက်ပရောင်းတောင်ဒေသတွေမှာလူဝင်အားအများပြားကြီးတဲ့ဆန္ဒထုတ်ဖော်ခဲ့တာပါ။မနေ့ညကတော့စစ်တပ်ကပစ်ခတ်လို့မိုးညမှာအမျိုးသားနှုံးဦးတေဆုံခဲ့ပြီးဒီကနေ့သူတို့ရဲ့ဇာပနာအခမ်းအနားတွေကျင်းပပါတယ်။ဖြူးမြို့မှာလည်းတက္ကသိုလ်ကျောင်းသားတို့တနတ်ချီမှာတေဆုံခဲ့ပါတယ်။စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုစစ်ကောင်စီကတစ်ခတ်ဖြိုခွင်းလို့လူပေါင်း320ကျော်တေဆုံးပြီးတော့ဖမ်းဆီးထိတဲ့ခရရူ3000ဝန်းကျင်ရှိတဲ့အကြောင်းနိုင်ငံရဲ့အကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကတင်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်သူတွေကိုကာကွယ်ဆောင်ရှောက်ရမယ့်စစ်တပ်ဟာပြည်သူပြည်သားတွေကိုရံပြုတ်တက်ခိုက်နေတယ်လို့ကုလသမဂ္ဂအသွင်ရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘူဂနာကပြောဆိုလိုက်ပါတယ်။မတ်လ29ရက်တမ်မရော်နေမတိုင်ခင်ဒီကနေ့မှာပဲမစ်ဘူဂနာရဲ့ပြောဆိုချက်ထွက်ပေါ်လာတာပါမြန်မာစစ်တပ်ရဲ့လက်ချက်နဲ့တေဆုံးသူတွေထဲမှာငြိမ်းချမ်းရေးအတွက်အကြမ်းဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာအရေးပါတဲ့အခန်းကဏ္ဍမှာရှိကြတဲ့အမျိုးသမီးတွေတမကကလင်းငယ်တွေလည်းပါဝင်နေတယ်လို့လည်းဆိုထားပါတယ်မြန်မာလူငယ်လူရယ်တွေရဲ့အနာဂတ်ကိုစစ်တပ်ကဖျက်ဆီးနေတယ်လို့လည်းအထူးကိုယ်စားလှယ်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာမိမောင်းထုတ်ပြထားပါတယ်မြန်မာနိုင်ငံပြည်သူတွေနဲ့တသားတည်းဆွေးမြဲစွာရပ်တည်နေပါတယ်ဆိုတော့မစ်ဘူဂနာကမြန်မာငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးအတွက်မဆုတ်မနစ်ကြိုးပမ်းသွားဖို့တန်ထိတ်ထန်ချမှတ်ထားပါတယ်လို့လည်းဖော်ပြထားပါတယ်မြန်မာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတဲ့သမ္မတဝင်းမင်းနဲ့အတိုင်မခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးခံရသူအလုံးပြန်လွတ်ပေးဖို့လည်းအထူးကိုယ်စားလှယ်ရဲ့ကြေညာချက်မှာတိုက်တွန်းတောင်းဆိုထားပါတယ်မြန်မာနိုင်ငံမှာနှစ်တကူးတကြံကာလရောက်တော့မှာဖြစ်တဲ့အတွက်အယက်သားအုပ်ချုပ်မှုအောင်နိုင်ငံသားရဝပြောရေးနိုင်ငံအကျိုးစီးပွားအတွက်အခြေခံအခွင့်အရေးတွေကိုဒီမိုကရေစီစံနှုန်းအတိုင်းလှိုင်းနာဆောင်ရွက်ပြီးတော့ထိမ့်သိမ့်တည်သိမ့်ဆောင်ရွက်ကြဖို့မစ်ဘူဂနာကမြစ်တာရက်ခံထားပါတယ်။ဒါအပြင်ရွေးကောက်ခံအယက်သားအစိုးရ အနာပြန်လဲရရှိရေးအတွက်နိုင်ငံဆောင်တညီတညူတဲ့ပြတ်သွားစွာတုံ့ပြန်ဆောင်ရွက်ကြဖို့ကုလအတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်နဲ့မြန်မာပြည်သူတွေရဲ့အကြိုးကိုရှေ့ရှုပြီးပြန်လဲတည်မြဲရေးအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေနဲ့အပြေရှားကြဖို့ဆိုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တိုက်တွန်းချက်ကိုဆက်ပြီးတော့ထောက်ခံပံ့ပိုးသွားမယ်လို့လည်းအထူးကိုယ်စားလှယ်ဘူကနာရဲ့ကြေညာချက်မှာဖော်ပြထားပါတယ်ကာကွယ်ရေးဦးစီးချုပ်ဟောင်းပိုချုပ်ကြီးသူရဦးတင်ဦးကိုတမတော်နေကိုတက်ဖို့ဖိတ်ကြပေမဲ့သူရောမိသားစုအနေနဲ့ရောတွားရောက်တက်နိုင်မှာမဟုတ်ကြောင်းတာဖြစ်သူဦးတန့်စင်ဦးကပြောပါတယ်။ဦးတင်ဦးနဲ့မိသားစုကိုမနစ်ကစပြီးတော့ပထမဆုံးအချိန်အဖြစ်တမတော်နေအခမ်းအနားတက်ရောက်ဖို့လာရောက်ဖိတ်ကြပေမဲ့ကိုဗစ်ကာယောဂါအခြေအနေတွေကြောင့်တော်လန်ရင်းနဲ့အခမ်းအနားအစီအစဉ်တွေဖျက်သိမ်းခဲ့ရပါတယ်။မတ်လ15ရက်နေ့ကလည်းတမတော်စစ်သမိုင်းပြတိုင်မှာမြန်မာနိုင်ငံရဲ့တမတော်ကာကွယ်ရေးဦးစီးချုပ်အဖြစ်တော်ဝန်ထမ်းဆောင်ခဲ့သူ5ဦးရဲ့ရုပ်တုများဖွင့်လှစ်ပွဲအဖြစ်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုရိုင်းဦးဆောင်ကျပခဲ့ပြီးတူချင်းစီရဲ့ပုတ်ကိုရေးဆိုင်ရာအချက်အလက်တွေကိုပြောကြားကုန်ပြပြီးတော့လက်ရှိစစ်တပ်အရာရှိကြီးတွေနဲ့အငြိမ်းစားအရာရှိကြီးတွေကအလေးပြုဂုဏ်ပြုခဲ့ကြပါတယ်။အဲ့ဒီရုပ်ထုဖွင့်ပွဲအကြောင်းနဲ့ပတ်သက်လို့တစုံတရာအကြောင်းကြားဖိတ်ကြားခဲ့ခြင်းမရှိဘူးလို့ဦးတန့်စင်ဦးက VOA ကိုပြောပါတယ်။တက်မတော်အနေနဲ့ NLD ရဲ့ဒုဥက္ကဋ္ဌနဲ့အခုခါနိုင်ငံအဖြစ်တာဝန်ယူထားတဲ့ပိုချုပ်ကြီးဟောင်းဦးတင်ဦးရဲ့အခမ်းကဏ္ဍကိုနှစ်အတော်ကြာဖယ်ရှားချန်လာထားခဲ့ပြီးမှမနစ်ကစပြီးတော့အခုလိုပြန်လည်လှုပ်ဆောင်လာခြင်းဖြစ်ပါတယ်။အသက်65နှစ်ရှိပြီဖြစ်တဲ့ပိုချုပ်ကြီးဟောင်းဦးတင်ဦးမှာ2019ခုနှစ်မေလကတည်းကအုံနောက်လျှက်ယောဂခံစားရပြီးတော့နေအိမ်မှာအနာယူနေတာလည်းဖြစ်ပါတယ်။ရန်ကုန်မြို့အနောက်ရွှေကုန်းလိုင်လမ်းမှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရုံးချုပ်ကိုဒီကနေ့မနေ့အစောကြီးမှာမိကွင်းပစ်တာခံရတယ်လို့ပါတီတာဝန်ရှိသူတဦးကပြောပါတယ်။တိုက်ခိုက်သူတူကမနဲ့၄နိုင်လောက်မှရုံချုပ်ဝင်အပြင်ဖက်ကနေလောင်စာစီပလင်းမီးရှို့ပြီးတော့ပြစ်ထည့်နေတာကို CCTV မှတ်သားမှာပြန်တွေ့ရပါတယ်။မီးလောင်နေတာကိုတွေ့တဲ့အနီးအနားကဒေသခံတွေကမီးသက်ကိုအကြောင်းကြားခဲ့တာကြောင့်မနဲ့၅နိုင်လောက်မှတော့မီးငြိမ်တန်နိုင်ခဲ့တယ်လို့ NLD ပါတီကဦးစိုးဝင်းက AFP သတင်းဌာနကိုပြောပါတယ်။ဘသူဘဘွားကပြစ်သွားတယ်ဆိုတာမသိရသေးတဲ့အကြောင်းနဲ့ဘသူကပဲလို့လို့မကောင်းတဲ့ကိစ္စဖြစ်ပြီးအခုဖြစ်ရတဲ့ရဲစခန်းမှာအမှုဖွင့်သွားမယ်လို့လည်းဦးစိုးဝင်းကပြောပါတယ်။ပါရီထိကိုက်ပျက်စီးသွားခဲ့တယ်လဲဆိုတာကိုလည်းပါတီဝင်တွေကလိုက်လံကြည့်ရှုစုံစမ်းစစ်ဆေးနေတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံမှာအယတ္တအစိုးရကိုဖယ်ရှားပြီးတော့အာဏာရယူထားတဲ့မြန်မာစစ်တပ်အပေါ်အကြမ်းမဖက်ဆန့်ကျင်နေကြတဲ့ CDM လှုပ်ရှားမှုကိုညင်ကြားရေးနိုဘယ်ဆုချီးမြှင့်ဖို့နာမည်စရင်တင်သွင်းထားပါရယ်နော်ဝေးနိုင်ငံအော့စလိုတက္ကသိုလ်ကပေါမောက်ခ6ဦးတို့က2022ခုနှစ်နိုဘယ်ညင်ကြားရေးဆုအတွက် CDM လှုပ်ရှားမှုကိုပစ်အပ်ဖို့နိုဘယ်ဆုရွေးချယ်ရေးကော်မတီကိုနာမည်စရင်တင်သွင်းခဲ့တာပါအပြည့်ပြည့်ဆိုင်ရာရွေးကောက်ပွဲလှိလာဆောင်ကြည့်တဲ့အဖွဲ့အတော်များများရဲ့အဆိုအရ2020ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲဟာအမှားအယွင်းသိမ့်မရှိဘဲ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့ကြောင်းပမောက်ခ6ဦးရဲ့မတ်လ22ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါပေမဲ့လည်းမြန်မာစစ်တပ်ကရွေးကောက်ပွဲမှာမဲမတမာမှုရှိခဲ့တဲ့ဆိုပြီးဖေဖော်ဝါရီလတရနေ့မှာ NLD အစိုးရကိုဖယ်ရှားပြီးတော့စစ်ဖက်တာဝန်ရှိသူတွေနဲ့အစားထိုးခဲ့တယ်လို့လည်းဖော်ပြထားပါတယ်။တမရအဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်အစိုးရအရာရှိအတော်များများကိုလည်းစစ်တပ်ကဖမ်းဆီးထိန်းသိမ်းခဲ့တာကြောင့်နိုင်ငံတော်အကြမ်းဖက်ဆန္ဒပြပွဲတွေပေါ်ပေါက်လာရတယ်လို့လည်းဖော်ပြထားတာပါ။ဒါကြောင့်လဲစစ်အာဏာရှင်ကိုအကြမ်းဖက်တဲ့နည်းနဲ့ဆန့်ကျင်ဖို့ NLD ဖက်ကတိုက်တွန်းခဲ့သလို Gen Z လို့လည်းတည်ကြတဲ့မျိုးဆက်သစ်လူငယ်တွေဦးဆောင်တဲ့အကြမ်းဖက်အာဏာပြန်ဆိုင်ရေးလှုပ်ရှားမှုတွေနဲ့အထွေထွေတပိတ်ကြီးတွေပေါပေါက်လာရတယ်လို့လည်းဖော်ပြထားပါတယ်။ CDM လှုပ်ရှားမှုကိုစစ်သက်ကအင်အားသုံးအကြမ်းဖက်နိုင်နေမှုတွေတိုးလှုပ်လာတဲ့အတွက်ကလင်းငယ်တွေအပါအဝင်ရာနဲ့ချီတဲ့ပြည်သူတွေအသက်ဆုံးရှုံးနေရတယ်လို့လည်းရေးထားပါတယ်။ဒါအပြင်ဆန္ဒပြပြည်သူတွေကိုစနစ်တကျနဲ့တရားမဝင်အသက်ဖြတ်နှိပ်စက်နေတဲ့မြန်မာစစ်တပ်ရဲ့ထိရှားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုင်းဝိုင်းကစောင့်ကြည့်နေတယ်လို့လည်းဖော်ပြထားပါတယ်။အခုလိုအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရပေမဲ့လည်းမြန်မာပြည်သူတွေကတော့အကြမ်းမဖက်တဲ့ CDM လှုပ်ရှားမှုအဖြစ်နီလန်ပေါင်းစုံတုံးပြီးတော့ဆက်ပြီးတော်လှန်နေကြတဲ့အပြင်ဒီလှုပ်ရှားမှုကိုအကြီးအကျယ်ထောက်ခံမှုရနေတာကိုတွေ့မြင်ရကြောင်းလည်းအဲ့ဒီကြေညာချက်မှဖော်ပြထားပါတယ်။အခုလိုအကြမ်းမဖက်တဲ့အနည်းနဲ့ငြိမ်းချမ်းရေးအတွက်ကြိုးပမ်းနေကြတဲ့ CDM လှုပ်ရှားမှုကို Nobel ဆုပေးဖို့နာမည်စင်းတင်သွင်းခြင်းအပြင်အသေးအမှတ်ပြုလိုပါတယ်လို့လည်းပမောက္ခချက်ဦးတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အကြမ်းမဖက်ဆန့်ကျင်မှုအတော်များများကို Nobel ဆုတွေပေးအပ်တဲ့သာသနာ့တွေလည်းရှိခဲ့သလိုအဲ့ဒီလိုဆုချီးမြှင့်ခံရသူတွေထဲမှာဖုန်းတော်ကြီးဒလိုင်လာမာ၊ဒေါက်တာမာတင်လူသာကင်းကိုလည်းပါဝင်ပါတယ်။မြန်မာနိုင်ငံမှာလည်းဒီလန်ကြောင်အတိုင်းငြိမ်းချမ်းစွာဆန္ဒပြနေကြတဲ့အတွက်ဒီလှုပ်ရှားမှုမှာပါဝင်တဲ့တန်းနဲ့ချီတဲ့မြန်မာပြည်သူပြည်သားအလုံးကိုအခုလိုနာမည်စင်းတင်သွင်းပြီးတော့အသိအမှတ်ပြုလိုက်ပါတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်
ဒီလိုအမေရိက န်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တော့ကြာနေညာပိုင်း VOA American တန်ရဲ့ထိတ်တဲရောက်သတင်းတွေကိုဆက်ပြောပြနေပါတယ် ISF လို့သူကခေါ်တဲ့နယ်စည်းမခြားသတင်းတောက်များအဖွဲ့ကမြန်မာစစ်ကောင်စီအနေနဲ့လွတ်လပ်တဲ့သတင်းမီဒီယာကိုအမြင့်ဖြတ်ထုတ်ပြစ်နေတယ်လို့ပြင်းပြင်းထန်ထန်ဝေဖန်ပြစ်လိုက်ပါတယ်ဒီ ISF နိုင်ငံတကာသတင်းတောက်များအဖွဲ့ကြီးကမြန်မာနိုင်ငံမှာလွတ်လပ်အမိခိုးကင်းတဲ့သတင်းမီဒီယာအခုမရှိတော့ပါဘူးလို့ဒီကြေညာချက်မှာထုတ်ပြန်လိုက်ပါတယ်မတ်လ19ရက်နောက်ပိုင်းကစပြီးလက်ရှိထုတ်ဝေနေတဲ့တစောင်းတည်းသောသတင်းစာကလည်းစီအစုထိန်းချုပ်ထားတဲ့သတင်းစာသားဖြစ်တယ်လို့ဒီ ISF ကြေညာချက်ထဲမှာဖော်ပြထားပါတယ်။အခုမတ်လ19ရက်နေ့ပါပဲနောက်ဆုံးဆက်ထုတ်နေခဲ့တဲ့လွတ်လပ်တဲ့စံတော်ချိန်သတင်းစာဟာဆရာနာသိမ့်ပြီးအရင်ရက်ခဲ့ရတဲ့အခြားသတင်းစာကြီး၄ခုလိုပဲဖြန့်ဖြူးရေးအခက်အခဲကြောင့်ဆက်ရနာဖို့ဆုံးဖြတ်လိုက်ရတာပါလို့ဒီကြေညာချက်ထဲမှာဆက်ပြောထားပါတယ်။ဒါအပြင်စစ်ကောင်စီအနေနဲ့သတင်းမီဒီယာမျိုးစုံကြေကြေပြန့်ပြန့်ပြန်တည်ရှိနိုင်မှုနဲ့အင်တာနက်ထိန်းချုပ်ထားမှုကွင်းလွှဲရေးတွေကိုပြန်လည်ဖော်ဆောင်ပေးဖို့ကိုလည်း DSF အဖွဲ့ကအလေးနဲ့တောင်းဆိုခဲ့ပါတယ်။ဒီရင်လည်းအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေတဲ့အဓိကသတင်းစာတစ်စောင်ဖြစ်တဲ့မြန်မာ Times သတင်းစာဟာလည်းစစ်ကောင်စီပြန်ကြားရေးဝန်ကြီးဌာနဘက်ကနေစေယုစုစေရနာသိန်းဆိုတဲ့အသုံးအနှုန်းတွေတုံးတာရပ်တန့်ဖို့ပြောပြီး10ရက်အကြာ February 22ရက်နေ့ကစရနာခဲ့ရပါတယ်ခင်ဗျာ။မြောက်ကိုရီးယားအနေနဲ့ဝေးထိတ်မစ်ဆိုင်ဂျုံကြီးတစ်တမျိုးစမ်းသပ်ပစ်လွှတ်ခဲ့ကြောင်းဒီနေ့အတိပြုပေးလိုက်ချိန်မှာအမေရိကန်သမ္မတဘက်ကလည်းတုံ့ပြန်သွားနိုင်တာကိုပြန်သတိပေးလိုက်ပါတယ်။နျူကလ িয়ার ဆွေးနွေးပွဲတွေရပ်ဆိုင်နေချိန်မှာမြောက်ကိုရီးယားဆိုရအနေနဲ့တင်းမာမှုတွေကိုပိုတိုးလှုပ်လာရင်တော့အကျိုးဆက်တွေရှိလာနိုင်တယ်လို့အသလိုတုံ့ပြန်သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကိုယ်တိုင်မနေ့ကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားဆိုရသတင်းဌာနဆိုရတော့ဒီတစ်ခေါက်စမ်းသပ်ပစ်လွှတ်ခဲ့တာကအမျိုးအစားအသစ်နီးပြူဝါမြောက်ပယ်ထိန်တုံးဖြစ်တယ်လို့ဒီနေ့ညွှန်ဆိုလိုက်ပါတယ်။ဒီဒုံးကြီးတွေအနေနဲ့လည်းအရှိပင်လေဘက်ကန်းကြီးအပြင်ဘက်ကပြင့်မှတ်ကိုမနေ့ကအတိအကျထိမှန်ခဲ့တယ်လို့ KCNA လို့တူောက်ခေါ်တဲ့မြောက်ကိုရီးယားသတင်းဌာနကဆက်ပြောပါတယ်။ဒါအပြင်မြောက်ကိုရီးယားအစိုးရထုတ်အဓိကသတင်းစာ Rongdon Simman ရဲ့ Internet Website မှာလည်းဓာတ်ပုံတွေတင်ထားတာမှာဒုံးကြီးပစ်စင်ကနေမီတာမီလီယံတဟုံးဟုံးချိန်နဲ့ဒီဒုံးတွေကိုစတင်ပြစ်လွှတ်လိုက်တဲ့ပုံတွေကိုဖော်ပြထားပါတယ်။ KCNA သတင်းတဲမှာလည်းမြောက်ကိုရီးယားနျူကလ িয়ার ကြီးကြပ်သူရီပျုံချိုကဒီလက်နက်စစ်ထုတ်လုပ်နိုင်မှုဟာနိုင်ငံရဲ့စိတ်အားကိုမြှင့်တင်ပေးလိုက်ပြီးကိုရီးယားကျွန်းဆွယ်အတွင်စီးရေးချင်းချောက်မှုတွေကိုဟန်တားနိုင်မှာမို့ကြီးကြီးမားမားအရေးပါတယ်လို့ဆိုလိုက်ပါတယ်ခင်ဗျာ။ဒီထိန်နိုင်ငံအနေနဲ့ EU နဲ့တွဲပြီးတရုတ်အရာရှိတွေကိုရှင်ကျန်းပြည်နယ်ကလူခွင့်ရေးချိုးဖောက်မှုနဲ့ပြစ်ဒဏ်ခတ်ပိတ်ဆို့ခဲ့တာကိုတရုတ်ဘက်ကပြန်တက်ခတ်ပိတ်ဆို့လိုက်ပါတယ်။ဗြိတိန်နိုင်ငံကလူနဲ့အဖွဲ့အစည်းတချို့ကိုတရုတ်ပိုင်နယ်မြေထဲဝင်လည်ပတ်ခွင့်နဲ့တရုတ်နိုင်ငံသားတွေအဖွဲ့အစည်းတွေနဲ့ငွေကြေးဆက်သွယ်လုပ်ဆောင်ခွင့်တွေကိုတရုတ်ဘက်ကပြန်ပိတ်ပင်တန်ခတ်လိုက်တာပါ။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်ချက်ထဲမှာလည်းအနောက်နိုင်ငံအုပ်စုတွေရဲ့လုပ်ရက်ဟာလိင်ညာမှုတွေသတင်းမှားတွေနဲ့သာပြည်နေတာပါလို့ပြန်ဝေဖန်ထားပြီးတရုတ်နိုင်ငံဆိုင်ရာဗြိတိန်သံမတ်ကြီးကိုလည်းခေါ်တွေ့သတိပေးခဲ့တယ်လို့ဆိုပါတယ်။ဒီတရုတ်နိုင်ငံရဲ့ကြေညာချက်ထဲမှာပဲအနောက်နိုင်ငံတွေကတရုတ်အပေါ်ကြံခတ်တာကနိုင်ငံတကာဆက်ဆံရေးထိမ့်ပေးထားတဲ့ဥပဒေတွေအခြေခံစံနှုန်းတွေကိုပြောင်းချိုးဖောက်ပြီးတရုတ်ပြည်တွင်းရေးကိုပြင်းပြင်းထန်ထန်ဝင်ဆက်တာကြောင့်တရုတ်ပြည်ထောင်ဆက်ဆံရေးကိုကြီးကြီးမားမားထိခိုက်နိုင်တယ်လို့ဖော်ပြခဲ့ပါတယ်။ဒီတိုင်းနိုင်ငံသား9ဦးနဲ့အဖွဲ့အစည်း4ခုကိုအခုလိုတရုတ်ဘက်ကတက်ခတ်ပိတ်ဆို့မှုလုပ်ခဲ့ရမှာဒီတိုင်းလွတ်တော်အမတ် AN Duncan Smith နဲ့ဒီတိုင်း Conservative Party ရဲ့လွတ်ခွင့်ကော်မရှင်တို့လည်းပါဝင်ပါတယ်ခင်ဗျာ။
တောက်ကြညာရဲ့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်အခုထုတ်လွှင့်ပေးနေတဲ့ VOE ရဲ့အသံလွှင့်အစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်နိုင်မှုဤပညာဆိုင်ရာအခက်အခဲရှိနေတဲ့အတွက် VOE ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voenews.com နဲ့ YouTube website တွေမှာဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညာရဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံတဝန်းကဆီယနာသိမ်းဆန့်ကျင်လှုပ်ရှားမှုဆန္ဒပြသတင်းတွေနဲ့အတူဒီဆန္ဒပြတဲ့သူတွေကို စ်တပ်နဲ့ရဲလုံယုံရေးတပ်တွေဘက်ကအကြမ်းဖက်ပစ်ခတ်ဖြိုခွင်းလို့လူထိခိုက်သေးဆုံးနေရတဲ့ပြည်နယ်နဲ့အတိုင်းဒေသကနောက်ဆုံးရအခြေအနေတွေကိုမက်ခွာညိုစူးစီးတင်ဆက်ထားတာနားဆင်ပါရှင်
။ဒီနေ့မတ်လ26ရက်နေ့မှာမြန်မာနိုင်ငံအနှံ့စစ်အာဏာသိမ်းဆန့်ကျင်ကန့်ကွက်မှုတွေရှိနေဆဲဖြစ်ပြီးမြန်မာပြည်တောင်ပိုင်းဘိမ်းမြို့မှာအနှံ့ရအလံတွေဝှေ့ရမ်းနေသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပစ်ခတ်ခဲ့တာမှာ6ဦးသေဆုံးခဲ့ပါတယ်။
တယောက်ထိပါပါဘီတယောက်ထိပါပါဘီကျွန်တော်ဟုတ်ကဲ့တယောက်ထိပါပါဘီတာစီမတာစီမအေးစိတ်ဓာတ်ပွဲရ
ဒဏ်ရာရသူ10ဦးထက်မနည်းရှိခဲ့ပြီးဖမ်းဆီးခံရသူတချို့လည်းရှိတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ဒဝယ်မျိုးကယာနဲ့ချီတဲ့ဆန်ကယ်သပိတ်မှာတော့အလန်တွေကိုင်းဆောင်ပြီးချီတဲ့ဆန္ဒပြခဲ့ကြပါတယ်စံကဲသပိတ်ကိုလမ်းဘေးရက်ကြည့်နေသူတွေကလည်းအားပေးထောက်ခံခဲ့ကြပါဗျ။မနေ့ကပြစ်ခတ်လို့တည်ဆုံခဲ့တဲ့တောင်ကြီးမြို့မှာတော့ဒီကနေ့ပူပေါင်းသပိတ်ဆင်နွှဲပြီးလူရနဲ့ချီလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါဗျ။စစ်တပ်နဲ့ထိတ်တိုက်မတွေ့အောင်ရှောင်နိုင်ခဲ့တယ်လို့ပါဝင်သူတွေကပြောပါဗျ။မုံရွာမြို့မှာလည်းအရင်နေ့တွေကအတိုင်းလူထောင်ချီပြီးတော့ဆန္ဒပြကြပါဗျ။မိထီလာညောင်ဦးမှုတုံပင်လယ်ဘူးရွှေဘူးကျွန်းလာမြို့တွေမှာစံကဲသပိတ်တွေဆင်နွှဲကြပါဗျ။စီဘောအင်ဒေါ်စကိုင်းတိုက်ဦးမြင့်ငယ်ဒီမော့ဆိုးနဲ့လက်ပရောင်းတောင်ဒေသတွေမှာလည်းလူရင်အားအများပြားနဲ့ခြိတက်ဆန္ဒဖော်ထုတ်ကြပါတယ်။မန္တလေးမြို့မှာတော့ရာနဲ့ခြိတဲ့ဆန်ကက်စီဆန္ဒပြသူတွေလက်ပတ်ဆန္ဒပြတဲ့အခါလမ်းဘေးကရက်ကြည့်နေတဲ့ပြည်သူတွေကထောက်ခံအားပေးခဲ့ပါတယ်။ဒီနေ့မန္တလေးမြို့စန္ဒပြဝဲလဲငင်းငင်းချမ်းချမ်းနဲ့ပဲအဆုံးသတ်ခဲ့ပါတယ်။ပြည်မြို့နယ်ရဲ့မှော်စာမှာတော့စစ်အာဏာရှင်ဆန့်ကျင်ရေးလူမဲ့သပိတ်တွေကိုမှော်စာကလင်းမျက်နှာဖျားနဲ့ဖျားမှဖျားရင်ပြင်းနဲ့အောက်ပစ္စည်းတွေမှာစစ်ဆန့်ကျင်ရေးစရန်တွေကပ်ပြီးတော့စန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့မှာတော့နေရာအနှံ့စန္ဒပြပွဲရှိတဲ့နေရာတွေမှာစစ်တပ်နဲ့ရဲကပိတ်ဆို့ထားပေမဲ့စန္ဒပြသူတွေကပျောက်ကြားပုံစံနဲ့ဆက်ပြီးတော့ကန့်ကွဲစန္ဒပြခဲ့ကြပါတယ်။အရင်ရက်တွေကစန္ဒပြပွဲတွေမရှိခဲ့တဲ့ရန်ကုန်မြို့နယ်စုလေဖျားဝင်းကျင်မှာဒီကနေ့မနေ့ပိုင်းစန္ဒပြသူတချို့ခြိတက်စန္ဒပြကြပါတယ်။စံချောင်းမရန်ကုန်ပဇွန်တောင်တာကေတကမာရွတ်ရန်ကင်းမြို့နယ်တွေမှာပျောက်ကြားသပိတ်တွေပုံစံမျိုးစုံနဲ့ဆက်ရှိနေပါတယ်။လှိုင်နဲ့ကြည်မြင့်နိုင်မြို့နယ်တွေမှာလည်းလူမဲ့သပိတ်တွေဆင်နွှဲကြပါတယ်။လဲရန်ဘက်မှာဒီကနေ့စန္ဒပြပွဲတွေမရှိပေမဲ့အမေရိကန်တန်ယုံဝင်တန်း3ဦးနဲ့အဆောင်တွေကကမာရွတ်အမှတ်9အထက်တန်းကျောင်းရှိမှာကြာဆုံးသွားတဲ့ကိုညင်ကြီးအောင်ထက်နိုင်အတွက်ဝန်ထမ်းချင်းအမှတ်တရပန်းခွေလာချသွားပါတယ်။သူတို့အဖွဲ့ထွက်သွားပြီးမကြခင်မှာလုံခြုံရေးတပ်ဖွဲ့တွေကအဲ့ဒီနေရာကိုလာရောက်ရှင်းလင်းပြီးပန်းခွေကိုလည်းဖယ်ရှားသွားပါတယ်။မင်းညကတော့တောင်တကုံမြို့နယ်ထဲစစ်တပ်ကညအချိန်ဝင်ရောက်ပစ်ခတ်လို့အမျိုးသားတအူးသေဆုံးခဲ့ပါတယ်။စစ်တပ်နဲ့ရဲကနေရောညပါပြစ်ခတ်ဖြိုခွဲနေပေမဲ့ရန်ကုန်မြို့နေရာတော်များများမှာစစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကပုံစံမျိုးစုံနဲ့ဆက်ရှိနေပါတယ်ရှင်
။မခွန်ညိုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့တိုင်းဗိမ့်မုံများတော့ဆန္ဒပြတဲ့သူတွေစက်တိုက်ပြစ်ခတ်မှုကြောင့်အနည်းဆုံး6ဦးသေချေခဲ့ပါတယ်။မနေ့ညတော့ကလည်းသခိုင်းတိုင်းတမူးမျိုးကပြစ်ခတ်မှုကြောင့်သေဆုံးသူနဲ့ဒဏ်ရာရသူတွေရှိခဲ့ပါတယ်။ရန်ကုန်မြို့ကပေးပို့ထားတဲ့သတင်းကိုကိုရနိုင်ပြောပြပေးပါရှင်။
တယောက်တ
ိပါပါဘယ်တယောက်တိပါပါဘယ်ကျွန်တော်ဒီကနေ့မတ်လ26ရက်နေ့မှာတော့တင်းနယ်တိုင်းဘိမ့်ပြို့မှာဆန္ဒပြဖို့ပြင်ဆင်နေချိန်မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကလိုက်လံပစ်ခတ်ဖြိုခွင်းတာကြောင့်အနည်းဆုံး6ဦးသေဆုံးခဲ့တယ်လို့ဘိမ့်မြို့ဒေသခံတဦးက VOA ကိုပြောပါတယ
်ဆောက်ရဖြစ်သွားပြီလို့ကျွန်တော်ဟိုဘက်ဒီမှာကျွန်တော်ဒီမှာပြည်မြို့ရဲ့ခလေးကိုဆွဲထုတ်ဖို့လည်းလည်းအမှန်တကယ်လူခွဲရလိုက်ကြည့်တာဒါပြီးတော့အင်ဂျင်နီယာနဲ့လိုက်ကြည့်တာသူဆိုအာဒီတက်ခါတွေနိုင်ကတမိုက်ကလည်းကျွန်တော်နည်းလိုက်ကြည့်တာမဟုတ်ဘူးအောင်အားထုတ်ရှိနေပြီ
မိမမစစ်တပ်နဲ့ရဲတွေကမိသက်တပ်ဖွဲ့ဝင်၄ဦးကိုဖမ်းဆီးပြီးတော့မိသက်တစိတ်ပါတဲ့လူနာတင်ရင်တွေကိုသိမ်းယူပြီးအဲ့ဒီကားနဲ့လိုက်လံပစ်ခတ်ခဲ့တာလို့ဗိဒေသခံတဦးက VOA ကိုပြောပါတယ
်
စစ်တပ်နဲ့ရဲတပ်ဖွဲ့ကလိုက်လံပစ်ခတ်မှုကြောင့်အနည်းဆုံး6ဦးသေဆုံးသွားခဲ့ပါတယ်သေဆုံးသူတွေထဲမှာအစ္စလမ်ဘာသာဝင်အမျိုးသမီး2ဦးလည်းပါဝင်ပါတယ်သေဆုံးသူရဲ့အလောင်းတွေကိုစစ်တပ်ကလူယူသွားတာလည်းရှိတယ်လို့ပြောပါတယ်နန္ဒကိုင်းဒီဘက်ကဒီကနေ့နေ့လယ်ပိုင်းကစပြီးတော့ညနေ၄နာရီကျော်တဲ့အထိဇက်တိုက်ပစ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပြီးတော့ညနေ၅နာရီခွဲလောက်မှာတော့ပြန်ပြီးတော့ငြိမ်သက်သွားခဲ့ပါတယ်။ဒီနေ့ပစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူတွေဖမ်းဆီးခံရသူတွေရှိပေမဲ့ VOA ကတော့အတိအကျအတိမပြုတ်နိုင်သေးပါဘူး။ ဒါပြင်ဒဝဲမြို့ကျဆောပြင်ရက်ကွက်မှာလည်းမနက်ပိုင်းကပြစ်ခတ်လို့အမျိုးသားတဦးကြီးစံထိမှန်တန်ရာရရှိခဲ့သလိုရက်ကွက်နေသားဖောက်နှဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ရက်ကွက်နေပြည်သူတွေကပြောပါတယ်ကျဆောပြင်ရက်ကွက်ထဲမှာပဲမတ်လ25ရက်နေ့ညမှာလည်းလက်နက်ကိုင်တွေဘက်ကဝင်ရောက်ပြစ်ခတ်လို့အမျိုးသားတဦးထံရာရရှိခဲ့ပါတယ်အလားတူသခိုင်းတိုင်းတမူးမြို့ပေါ်မှာလည်းမတ်လ25ရက်နေ့ညအချိန်မှာစစ်ကောင်စီတပ်ဖွဲ့တွေကဝင်ရောက်စီးနင်းပြစ်ခတ်လို့တဦးသေဆုံးပြီးတော့ခုနှစ်ဦးထံရာအပြင်းထန်ရရှိခဲ့တယ်လို့တမူးမျိုးကံတော်မြတ်နိုးကပြောပါတယ
်ဗျာရဲ့သူကစုစုပေါင်းအဲ့ဒီဆုံးသူအပါဝင်ဆိုရင်၈ဦးမှပိတ်ဆုံးတဲ့ကိုဖိုကလာကြီးကကြတော့ညာဘက်ရင်ဘက်ကိုကြီးကထုတ်ချင်းပေါက်မှန်တာမှအဲ့မှာတခါလေသူစေးုံရောက်ပြီးတော့တနားကြီးကျော်အကြာမှသူဆုံးသွားတယ်မှဟိုကုနန်းဦးကကြတော့ခေါင်းရယ်စီးကုန်ရယ်မှန်လာခြင်းမှလက်ရှိလူအကုန်လေးပါလောက်ကစိုးရင်ရတယ်မှဗျာရဲ့ပြင်းထန်ရတယ်အကိုတယောက်ဆိုပေါက်နှစ်ဖက်လုံးကိုကြီးထိထားတယ်မှနောက်အကိုတယောက်ကဘယ်ဘက်ကိုညရိုးချပေါ့နော်လက်နဲ့လက်နဲ့နိုင်ရိုးချကိုကြီးရဝင်သွားတဲ့ဘောရှိရမှာတခြားလူတွေလည်းအတိအပြီးကျဉ်းထန်တန်ရရရမှာ
ပြခတ်မှုကြောင့်ညာဘက်ယင်ဘက်ကြီးစံထိမှန်တည်ဆုံးခဲ့တဲ့အသက်33နှစ်အရွယ်ကိုမျိုးမြောင်ခေါ်ကိုဖိုးကလာဟာဒီကနေ့မော်လွဲပိုင်းမှာပဲဇာမနာပြုလုပ်ခဲ့ပါတယ်ဥကောင်းနဲ့စီးကုံကြီးစံထိမှန်တန်ရရခဲ့သူကိုနန်းဦးကတော့ဒီမနက်မှာကြာဆုံးခဲ့ပြီလို့သတင်းတွေထွက်ပေါ်ခဲ့ပြီးမြဲအဲ့ဒီကိုနန်းဦးဟာမကြာဆုံးသေးပဲစိုးရင်ရတဲ့အခြေအနေမှာပဲရှိနေသေးဖြစ်တယ်လို့တမူးမျိုးကံဒေါ်မြတ်နိုးကပြောပါတယ်တနတ်ကြီးစံထိမှန်တန်ရရရှိတဲ့သူတွေကိုကလေးမျိုးကစေယုံကိုပို့ဆောင်ခဲ့ပြီးမြဲတမူးမျိုးအထွက်လေးမိုင်ဂိတ်မှာစစ်တပ်ကတဆွဲထားပြီးလူနာတင်ရင်ကိုပေးမဖြတ်တာကြောင့်ကိုနန်းဦးအပါဝင်တန်ရအပြင်းထန်ဆုံး၃ဦးကိုအိန္ဒိယဘက်ချမ်းကစေယုံကိုပို့ဆောင်ထားရတယ်လို့ပြောပါတယ်တပိတ်စစ်ကြောင်းကကြောင်းသားကောင်းဆောင်ဒီတမူးမျိုးမဇေနာကရွှေဆိုင်အိတအိမ်မှာပုန်းခုန်နေတယ်ဆိုပြီးတော့မနေ့ည7နာရီကျော်လောက်ကလက်နက်ကင်တွေကအင်အားပြည့်နဲ့အိမ်ကိုဝိုင်းပြီးတော့အိမ်တကားဖွင့်ပေးခိုင်းခဲ့ပါတယ်အင်ရှင်ကတကားဖွင့်မပေးဘဲအနီးနားမှာရှိတဲ့လူတွေကိုဆက်သွယ်လိုက်လို့ပြည်သူတွေကလာရောက်ဝန်းရံခဲ့ကြပါတယ်လက်နက်ကင်တပ်ဖွဲ့တွေပြန်လဲပြီးအပြန်လမ်းမှာကြီးအစ်စ်နဲ့ပစ်ခတ်မှုတွေလုပ်ခဲ့တာပါဆန္ဒပြမှုတွေကိုရရဆက်ဆက်ပြစ်ခတ်တာတွေဖမ်းဆီးရိုက်နှက်မှုတွေဇက်တိုက်ရှိနေပေမဲ့လည်းမြို့နယ်အသီးသီးမှာလူမဲ့တပိတ်ညာတပိတ်အာယုံတပိတ်လမ်းလျှောက်တပိတ်စတဲ့တပိတ်မျိုးစုံကိုဆက်လက်ဆန္ဒဖော်ထုတ်နေကြဆဲဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီလိုစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြရင်းနဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့လူအယောက်300ကျော်ဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်ဒီလိုဖမ်းဆီးခံရသူတွေလွတ်မြောက်ဖို့နဲ့မလွတ်မြောက်သေးတဲ့သူတွေကိုဥပဒေပိုင်းဆိုင်ရာအခွင့်အရေးတွေဆက်ပြီးရနိုင်မှုရှေ့နေအဖွဲ့အစည်းအသီးသီးကအခမဲ့ဝိုင်းဝန်းကူညီပေးနေကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
ဆရာနာသိမှုစန့်ကျင်ဆန္ဒပြပွဲတွေလုပ်ရင်းအခုလအစောပိုင်းဖမ်းဆီးခံခဲ့ရတဲ့သူတွေက322ယောက်ဟာအင်းစိန်ထောင်ကနေဒီကနေ့မတ်လ26ရက်နေ့မှာလွတ်မြောက်လာပါတယ်ဆန္ဒပြပွဲမှာပါဝင်လို့ဖမ်းဆီးခံရတဲ့သူတွေချုံမိတ်ယမန်ပေးတဲ့ကိစ္စနဲ့တရားစွဲတင်တဲ့ကိစ္စတွေကိုအချင်းဥစည်းဌာနအတွင်းမြို့နယ်လိုက်ဖွင့်ထားတဲ့တရားခွင်တွေမှာပဲလှုပ်ဆောင်သွားဖို့ရှိနေပြီးတော့ဒီကိစ္စတွေအထွတ်ရှင်းနေတွေကဝိုင်းဝန်းကူညီလှုပ်ဆောင်ပေးနေတဲ့အကြောင်းအထက်တန်းရှင်းနေတဲ့ဦးဖြစ်တဲ့ဦးမျိုးမြင့်ထွန်းက VOA ကိုပြောပါတယ်
ကျွန်တော်ကပါဝါကျဖို့အတွက်ကျွန်တော်ဆက်ပြီးတော့စောင့်နေတဲ့ဟာလေးလက်ရှိလုပ်တယ်အချို့ပါဝါကျတဲ့လူတွေကိုသူတို့ကအဂျင်မန်နဲ့ဆက်ချင်းတာမျိုးတွေကိုကျွန်တော်ကအဲ့ဒီလူတွေကိုတွေးခွင့်ရဖို့ရယ်အဲ့ဒီလူတွေကဘယ်ရဲ့ချင်းဆက်ပြီးတော့အတိချင်းတယ်လဲဆိုတဲ့ဟာကိုတွေးခွင့်ရဖို့အချင်းဦးစီးထဲမှာရှားရင်းပြည့်ခွင့်လေးဖွင့်ထားပေးတယ်တက်ဆိုင်ရနှုတ်နယ်လိုက်ပေါ့လေဖွင့်ထားတဲ့ဟာကိုကျွန်တော်ကတက်ဆိုင်ရတရားသူကြီးတက်ထဲမှာဂျင်မန်ပေးတာလေအဲ့ဒါတွေကျွန်တော်ဆွေးနွေးတာရှိခဲ့တချို့အတရားသူကြီးတွေကတော့သူကပုံမှန်ဆွဲတင်နေတာတွေစလုပ်တယ်ပေါ့နော်အဲ့ဒီဟာတော့လက်ရှိဟိုလုပ်နေတဲ့ဟာရဲ့ကျွန်တော်ကူညီဆောင်ရွက်ပေးတဲ့အဖြစ်ပါခင်ဗျာဟုတ
်တရားစွဲတင်ခင်ရတဲ့သူတွေကိုအချင်းဦးစီးဌာနထဲမှာယာယီဖွင့်ထားတဲ့တရားရုံးတွေမှာပဲတရားစွဲဆိုသွားမယ်ဆိုရင်ခုခံခြေပါတာတွေကိုလုပ်ပေးသွားမယ်လို့သူကဆက်ပြောပါတယ
်အခုတော့ပြင်မှာဒီပုံမှန်တရားရုံးမှာစစ်ပေါ်နေနေလေးခက်အောင်မယ်လို့ကျွန်တော်တွေ့ပြီးတော့အာဒီအချင်းဦးစီးတွေကယာယီတရားရုံးတွေမှာပဲလက်ကလေးကန့်ပြီးတော့ပဲသွားထားတော့ကျွန်တော်ကသူတို့တက်ကိုဆက်ပြီးတော့ခုခံခြေပါတဲ့ကိစ္စအဲ့ကျွန်တော်အရင်ကကျွန်တော်ဆက်ပြီးတော့အမှုရှင်ဆိုင်ပေးသွားမှာဖြစ်ပါတယ်ဟုတ
်ဖမ်းဆီးခံရသူတွေဟာရဲစခန်းမှာရှိနေလားဘယ်ရဲစခန်းကဖမ်းသွားတာလဲပြီးရင်ဒီအချင်းဦးစီးကိုပို့လားဆိုတာတွေကိုရှင်းနေတွေကအရင်ဆုံးစုံစမ်းကြပါတယ်အချင်းထောင်မှာရှိတယ်ဆိုတာသိကြပြီးဆိုရင်အင်းစိန်အချင်းထောင်နဲ့ရွှေပြည်သားစစ်အချင်းထောင်နှစ်ခုလုံးမှာကိုနဲ့သက်ဆိုင်တဲ့သူရှိမရှိထောင်ထဲပစ္စည်း၃လေးကပို့ချပြီးအတီးပြုတ်ချက်ရယူရတဲ့နီလန်းကိုအသုံးပြုကြပါတယ်ထောင်ထဲမှာရှိတဲ့ဆိုရင်တော့သူတို့ကိုပုံမှန်တက်ထားတာရှိမရှိနဲ့ဖမ်းဆီးခံရတဲ့နေ့နောက်ကာယကံရှင်နာမည်မိဘနာမည်ဒါတွေကိုပူကြွယ်ပြီးအချင်းဦးစီးအရာရှိကိုစစ်စစ်ခံရပါတယ်။ဒါပေမဲ့အခုနောက်ပိုင်းရက်တွေမှာတော့ ဖမ်းဆီးခံရတဲ့သူအလုံးကိုရာစသက်ကြီးပုံမှာ905ကကြီးနဲ့အမှုဆွဲပြီးသက်ဆိုင်ရာတရားရုံးတွေမှာရှေ့နေကိုယ်စားလှည့်လွှဲစာရှေ့နေပါဝါတင်ပေးရပါတယ်။ဖမ်းဆီးခံရတဲ့သူတွေအတွက်ရှေ့နေအခမဲ့လိုက်ပါလှုပ်ဆောင်ပေးနေတဲ့တင့်အတွက်ရှေ့နေများအဖွဲ့ကတရားလွတ်တော်ရှေ့နေဒေါ်တော်တွဲဆိုးကလည်းသူတို့ကူညီပေးနေတဲ့အခြေအနေကိုအခုလိုပြောပြပါတယ်။
ဟိုဒီမှာပေါ့ဖန်စီခန္ဓာကလေးလည်းကောင်းဆောင်ရှိနေပေါ့အဲ့ဒီမှာဆိုလို့ရင်လားကျမတို့စိတ်ဆက်ဆောင်ရတဲ့သူတွေအာမခံမရဘူးလို့ဒီပုံမှန်နေဒီပုံမှန်နေအာမခံမရဘူးဆိုရင်ကျမတို့မှာလုပ်ပြင်းရေးရှိတယ်အဲသူတို့မှာဒီဥပဒေရအဖွင့်ရေးရှိနေတယ်ရတယ်မရတယ်ပေးနိုင်တယ်မပေးနိုင်တယ်ဆိုတာတော့တရားသူကြီးရဲ့အလုပ်ပါအခုကျမတို့တွေကူညီဆောင်ရွက်ပေးလို့အတန်းဆက်ချင်းတဲ့ကလေးတွေလည်းပြန်လုပ်ပေးတယ်ကျမတို့ဒီနေ့ရှင်နေဆိုရင်နောက်နေ့ညနေကိုပြန်လွတ်နေတယ
်ကူညီပေးနေတဲ့ရှေ့နေအများစုဟာအင်းစိန်ထောင်ရှေ့မှာပဲအမှုလက္ခဏာတိုင်ပင်ဆွေးနွေးတာတွေကိုလှုပ်ဆောင်ပေးနေပါတယ်။စေအုပ်ချုပ်ရေးကောင်စီအာဏာရယူပြီးတဲ့နောက်ပိုင်းလူမှုစင်နာပြပွဲတွေကိုအကြမ်းဖက်နေနေတာကြောင့်မတ်လ25ရက်နေ့အထိလူပေါင်း300ကျော်သေဆုံးခဲ့ရပြီးဖမ်းဆီးတရားစွဲဆိုခံရသူပေါင်းကတော့2900ကျော်ရှိခဲ့ပါတယ်ရှင
်။မခင်ဖြူတွေပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အမေရိကန်မှာတော့ဒီမြန်မာစစ်တပ်ပိုင်းနဲ့စီးပွားရေးလုပ်ငန်းကြီးတွေကိုအရေးယူပိတ်ဆို့တယ်လို့အမေရိကန်ပြည်ထောင်စုကကြာသပတေးနေ့ကကြေညာပါတယ်။ဒီလိုမျိုးဒီမြန်မာနိုင်ငံမှာအကြမ်းဖက်ဖိနှိပ်မှုရဲ့အကျိုးဆက်ဖြစ်နေပြည်ပခါတွေကြီးထွားလာပြီးတော့ပြည်တွင်းစစ်ဖြစ်နိုင်တဲ့အနေအထားကိုတောင်ရောက်သွားနိုင်တဲ့အတွက်ဟန်တာရေးမှာကူညီနိုင်မှုအမေရိကန်အစိုးရကိုလွှတ်တော်အမတ်တွေဘက်ကတိုက်တွန်းနေကြတာပါကက်သရင်ဂျစ်ဆင်သတင်းပေးပို့ထားတာဦးသိန်းထိုင်ဦးပြောပြပေးပါရှင
်မြန်မာပြည်လမ်းမတွေပေါ်မှာဒီမိုကရေစီရေးဆန္ဒပြပွဲတွေဆက်ပေါ်ပေါက်နေသလိုအမေရိကန်ပြည်ထောင်စုကလည်းအရေးယူပိတ်ဆို့မှုအသစ်တွေမနေ့ကပြဌာန်းလိုက်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရှိရာရှားနယ်ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးအဒူလ်ဂက်ရှက်ကမနေ့ကထက်လက်တော်မှာကျင်းပတဲ့ဂျာနာပွဲမှာအခုလိုပြောဆိုပါတယ
် We impose sanctions on the two largest military owned
စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေထဲကအကြီးဆုံးနေဖြစ်တဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုကျွန်တော်တို့အရေးယူတက်ခတ်လိုက်ပါတယ်စီးအုပ်ချုပ်ရေးအဖွဲ့ရမယ့်အဝင်ငွေတွေနဲ့ပုဂ္ဂိုလ်ရေးပိုင်ဆိုင်မှုတွေအပေါ်ဓာတ်ရိုက်ပြစ်မှတ်ထားပြီးအရေးယူတာဖြစ်တယ်လို့ဒီမိုကရေစီကိုမတရားသိမ့်ပိုက်ထားသမျှဒီလိုအရေးယူမှုတွေဆက်ပြီးရှိနေမယ်ဆိုတာပြသလိုက်တာပ
ါဒီတစ်ပတ်ထဲမှာပဲမန္တလေးမြို့မှာအသက်9နှစ်အရွယ်မိန်းကလေးတယောက်အိမ်ထဲမှာပြစ်ဒဏ်ခံခဲ့ရပါတယ်ဖခင်ရဲ့ရင်ခွင်ထဲမှာရှိနေတဲ့အချိန်တနက်နေ့ပြစ်ဒဏ်ကိုခံခဲ့ရတာလို့သူ့မိဘတွေကပြောပါတယ်ဆရာနာသိမ့်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံးခဲ့သူ280ကျော်ရှိမယ်လို့တကြွလှူရှားသူတွေကခံမှန်းထားပြီးဒီမိန်းကလေးကအဲ့ဒီတည်ဆုံးခဲ့သူတွေထဲကတယောက်ဖြစ်ပါတယ်ဒီလိုလက်နက်နဲ့ဂျမ်းပဲနေနေမှုတွေကြောင့်ပြိပခါတွေပိုကြီးထွားလာပြီးအခြေအနေပိုဆိုးလာမှဆိုရင်ရတဲ့အကြောင်းလူခွေဆန်ရကုလအထူးကိုယ်စားလှယ်ထွန်အမ်ဒရူးစ်ကလည်းပြောဆိုသွားပါတယ်
There is a growing pressure on the opposition leadership to defend the people
မြန်မာပြည်သူတွေကိုကာကွယ်ပေးဖို့အတွက်စစ်တပ်ကိုလက်နက်ကင်ပြန်ဆန့်ကျင်ဖို့မြန်မာအတိုက်ခံခေါင်းဆောင်တွေအပေါ်ဖိအားပေးမှုတွေတိုးလာနေပါတယ်ဒီတိုင်းသွားဖို့ဆုံးဖြတ်ကြတာကိုကျွန်တော်နားလည်ပေမဲ့ဒီလိုတကယ်ဖြစ်လာမယ်ဆိုရင်ရလက်ကမြန်မာပြည်သူတွေအတွက်စိုးရတဲ့အဖြေပဲထွက်လာမယ်ဆိုတာကျွန်တော်နားလည်ပါတယ်။သွေးထက်တန်ယိုတိုက်ခိုက်မဲ့ပြည်တွင်းစစ်ထဲမှာအရက်သားတွေမရေတွက်နိုင်အောင်အကာအကွယ်မဲ့ဘဝရောက်သွားနိုင်ပါတယ
်။စစ်တပ်အတွက်ဝင်ငွေရစီမဲ့ပြမစီးပွားရေးလုပ်ငန်းတွေကိုပိတ်ပင်ပြီးလက်နက်တွေဝယ်လို့မရအောင်ဟန်တားဖို့လိုတယ်လို့ဒီမိုကရက်ထက်လွတ်တော်အမတ်အဲရော့ဒ်မာဂီကလည်းပြောဆိုသွားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေပြောင်းလဲဖို့ဆိုရမှာအမေရိကန်ပြည်ထောင်စုရဲ့ရေးယူပိတ်ဆို့မှုတွေနေမဟုတ်ပဲနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်ဖို့လည်းလိုတယ်လို့ထက်လက်တော်အမတ်တွေကထောက်ပြပါတယ်။သူသဖြင့်အိန္ဒိယတရုတ်နိုင်ငံရဲ့ခံကန္တာကိုပြောဆိုကြတာပါ။ဒီတစ်ပတ်ထဲမှာပဲဖမ်းဆီးခံရသူတွေကိုယာနဲ့ချီပြီးစစ်တပ်ကပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းဒေါ်အောင်ဆန်းစုကြည်ပါဝင်ရပ်သားဆိုးရခေါင်းဆောင်တွေထိမ့်သိမ်းခံရဆဲဖြစ်ပြီးတင်းလွတ်လပ်ခွင့်ပေါ်မှာလည်းစစ်တပ်ဘက်ကပုံပြီးတော့ဖိနှိပ်လာတယ်လို့အမေရိကန်ဆိုးရယာရှိတွေကထောက်ပြကြပါတယ
်။ All we can to support independent journalism within Burma.
မြန်မာနိုင်ငံတွင်းလွတ်လပ်တဲ့သတင်းဌာနတွေပေါ်ပေါက်လာဖို့ကျွန်တော်တို့တတ်နိုင်သလောက်ကူညီပံ့ပိုးရပါလိမ့်မယ်။အင်တာနက်ဆက်သွယ်ရေးနဲ့တခြားဆက်သွယ်ရေးတွေအပေါ်စေုပ်ချုပ်ရေးကောင်စီဘက်ကကန့်သက်ပိတ်ပင်နေသေးဖြစ်ပါတယ်။ဥမာပြောရရင်ဆရာနာသိမ့်ပြီးနောက်ပိုင်းရက်တွေမှာ Facebook, Wikipedia, Twitter, Instagram တွေသုံးွက်ကန့်သက်ဖို့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေကိုစစ်တပ်ကညွှန်ကြားချက်ထုတ်ခဲ့တာပါ
။ဒေတာတွင်အမေရိကန်ဆိုရရဲ့မြန်မာနိုင်ငံကိုပေးနေတဲ့ကူညီထောက်ပံ့ငွေဒေါ်လာ42သန်းကိုမြန်မာစစ်တပ်ရဲ့လက်ထက်မရောက်ဖို့နဲ့မြန်မာပြည်သူတွေအတွက်အသုံးပြုနိုင်ဖို့တရားစီရင်လွှဲပြောင်းလိုက်တဲ့အကြောင်းအမေရိကန်ရရှိတွေကလွှတ်တော်အမတ်တွေကိုမနေ့ကပြောဆိုသွားကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထိုင်းဘက်ကိုတင်းရှောင်လာတဲ့သူတွေထဲမှာဒီသူတို့အတွက်စီစဉ်ထားတဲ့ခိုလိုရေးစခန်းတွေမှာတော့စစ်ဘေးရှောင်တဲ့နိုင်ငံရေးခိုလုံသူဆိုပြီးတရားခွဲထားမဲ့အကြောင်းစီစဉ်ထားတဲ့အကြောင်းထိုင်းဆိုရတာဝန်ရှိသူတွေကပြောပါတယ်အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ
်မြန်မာပြည်တွင်းမှာစစ်အုပ်ချုပ်ရေးကောင်စီကစစ်အာဏာသိမ်းလိုက်ပြီးတဲ့နောက်နိုင်ငံတွင်းဆန္ဒပြလှုပ်ရှားမှုတွေပြစ်ခတ်မှုတွေဖမ်းဆီးမှုတွေရှိနေပြီးနေဆက်တချို့မှလည်းတိုက်ပွဲတွေဆက်ဖြစ်လာပါတယ်ဒီအခြေအနေတွေဖြစ်လာတဲ့အတွက်ထိုင်းနိုင်ငံဘက်ကလည်းထိုင်းမြန်မာနေဆက်တွေမှာကြိုတင်ပြင်ဆင်တဲ့အနေနဲ့ထိုင်းနိုင်ငံမှာယာယီစစ်ဘေးရှောင်စခန်းတွေကိုဖွင့်လှစ်ထားပါတယ်လောလောဆယ်တော့ခိုးလုံလာသူတွေမရှိသေးပေမဲ့မြန်မာဘက်ကတိမ်းရှောင်လာသူတွေကိုတော့စစ်ဘေးရှောင်သူနဲ့နိုင်ငံရေးကရခိုးလုံလာသူတွေကိုတီးခြားခွဲထုတ်ထားမှာဖြစ်ပါတယ်ဒီရဲ့အတွင်းချင်းရိုင်ပြည်နယ်မဲဆိုင်မြို့ကယာယီစစ်ဘေးရှောင်စခန်းကိုလာရောက်စစ်ဆေးခဲ့တဲ့ထိုင်းအမှတ်3စစ်တေသကဗိုလ်မှူးဆန်ရစ်ချဝတ်ထနာစခုကတော့အခုလိုပြောဆိုသွားပါတယ်
။ हम ล่ะชาวเมียนมาจากจุดนี้พื้นแรกครับที่วัดธรรมหาโจมเข้าสู่เทศบาล1
မြန်မာပြည်ကခိုးလုံလာမဲ့တာမန်ပြည်သူတွေကိုတော့တနေရာကိုပို့မယ်နိုင်ငံရေးသမားတွေကိုတော့တနေရာကိုပို့ပါမယ်စစ်ဘေးရှောင်သမားတွေနိုင်ငံရေးသမားတွေဝင်လာရင်တတ်တက်စီခွဲထုတ်မယ်အဲ့ဒီမှာကိုအပူချိန်တိုင်းပြီးကိုဗစ်စစ်ဆေးမယ်ဒဏ်ရာရသူတွေပါလာရင်တော့အရေးပေါ်စေကုသနိုင်ရေးဆေးရုံတွေကိုပို့မယ်ကိုဗစ်ကပ်ရောဂါဖြစ်နေတဲ့သူတွေဆိုရင်လည်းအရေးပေါ်ယာယီဆေးရုံတွေကိုပို့မယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါဒါအပြင်ထိုင်းနိုင်ငံမဲဆိုင်မြို့မှာဖွင့်လှစ်ထားတဲ့ယာယီခိုးလုံနိုင်ဖို့အတွက်ကယ်ဆယ်ရေးစခန်းတွေဟာယာယီစစ်ဘေးရှောင်စခန်းတွေသာဖြစ်ပြီးနိုင်ငံရေးရခိုးလုံရစခန်းတွေမဟုတ်ဘူးလို့လည်းဆိုပါတယ်ပြီးခဲ့တဲ့ရက်ကလုတ်ခဲ့တဲ့ထိုင်းမြန်မာနယ်စပ်ကော်မတီဆွေးနွေးပွဲမှာတော့မြန်မာဘက်ကထိုင်းဘက်ကိုယာယီစစ်ဘေးရှောင်စခန်းတွေနဲ့ပတ်သက်ပြီးမေးမြန်းရမှာထိုင်းဘက်ကတော့လူသားချင်းစာနာထောက်ထားမှုနဲ့ဖွင့်လှစ်ထားတာဖြစ်တယ်လို့ဆိုပါတယ်။လက်ရှိအချိန်အထိဒီစခန်းတွေကိုတဦးတယောက်မှရောက်ရှိလာခြင်းမရှိသေးဘူးလို့လည်းထိုင်းဘက်ကဖြေကြားခဲ့ပါတယ်။ယာယီစစ်ဘေးကြောင့်စခန်းတွေကတော့ကိုဗစ်ကပ်ရောဂါကာကွယ်ရေးအတွက်ဦးစားပေးလှုံ့ဆော်သွားမှာဖြစ်ပြီးမြန်မာဘက်ကအခြေအနေတွေတည်ငြိမ်သွားရင်တော့နေရရင်ပြန်ပို့ဖို့ရှိနေတာကြောင့်နိုင်ငံရေးသမားတွေဆိုရင်လည်းနေရပြန်ပို့ခံရနိုင်ပါတယ်။ဒီစခန်းတွေဟာမြန်မာနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ထွက်ပြေးတိမ်းရှောင်လာသူတွေအတွက်တော့တင့်တော်တဲ့စခန်းတွေမဟုတ်ဘူးလို့လည်းထိုင်းမြန်မာနယ်စပ်ကနိုင်ငံရေးလေ့လာသူဦးအောင်စိုးကလည်းအခုလိုပြောပါတယ်
။အေးနိုင်ငံရေးမှလည်းဒီထိုင်းကဒုက္ခရဲ့စခန်းတော့ဘယ်လိုမှလာဖို့မကောင်းဘူးနော်။ဒီမှာဒီထိုင်းအစိုးရနဲ့ဗမာအစိုးရနဲ့အဲ့ဒါအကုန်လုံးကဒါထောင်ချောက်စလုံးနေရတဲ့ဘောရှိတယ်။ကျွန်တော်မှထောက်ထားပြီးရတာ။အဲဒီတော့ဒုက္ခရစားလည်းဟိုဟာစစ်ပြဒုက္ခကလေးပြတ်ပေါ့နော်စစ်ပြရှောင်းလို့အဒီ ICP ကနေထွက်လာတဲ့လူတွေတော့တော့ပြတ်ပေါ့အဓိကထားတဲ့စခန်းတွေဖြစ်တာပေါ့
တချို့ယာယီစစ်ဘေးရှောင်စခန်းတွေမှာတော့မြန်မာစစ်အုပ်ချုပ်ရေးကောင်စီဘက်ကနေဖမ်းဝရမ်းထုတ်ထားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူများရဲ့ဓာတ်ပုံများကိုလည်း TPC ထိုင်းမြန်မာနယ်စပ်ကော်မတီကနေသိသိပေးပို့ထားတယ်လို့လည်းသိရပါဗျထိုင်းနိုင်ငံအတွင်းတပ်ပြည်တွေမှာတော့မြန်မာဘက်ကလာတဲ့သူတွေအတွက်စစ်ဘေးရှောင်စခန်း10ခုချင်းရိုက်ပြည်နယ်မှာတော့နှစ်ခုနဲ့ရနောင်းဘက်မှာလည်းနှစ်ခုဖွင့်လှစ်ထားပါတယ်။ကျမမအေးအေးမှာ VOA အတွက်သတင်းပေးပို့နေတာပါ
။သောရရှင်များရှင်အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုတန်လွင့်အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာမှာဓာတ်ရိုက်ထုတ်လွှင့်နိုင်မှုအနည်းပညာပိုင်းဆိုင်ရာအခက်အခဲရှိနေတဲ့အတွက် VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ YouTube website တို့မှာဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။အာနာသိစစ်တပ်ရဲ့ရှရဲရဲဆက်ဆက်ပြစ်ခတ်ဖြိုခွင်းမှုတွေကြားထဲမှာတော့လူငယ်တွေဟာနောက်မတွန်မဲနဲ့အာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့လှုပ်ရှားနေကြပါတယ်။အာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေမှာရှေ့ဆုံးကနေပါဝင်နေတဲ့လူငယ်အမျိုးသမီးမတ်ဝီယီမောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမတ်ခင်ဖြူထွေးတင်ဆက်ထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
ဒီမြန်မာနိုင်ငံမှာဒါဆရာနာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကဒီမြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတယ်ဒီအထက်မှာမှဒီမတ်ဝီယီမောင်တို့လိုလူငယ်တွေအမျိုးသမီးတွေလည်းဒါရှေ့ထဲမှာပါဝင်နေတယ်ဆိုတာကတော့ဒါအားလုံးမြင်နေရတဲ့အချက်ပဲပေါ့နော်ဆိုတော့တချို့ဆိုလို့ရှိရင်အသက်ပြေးရတာတွေရှိတယ်ဖန်းခံရတာတွေရှိတယ်အသက်အန္တရာယ်ဖြစ်နိုင်နေဆိုတဲ့အန္တရာယ်ကြားမှာကိုပဲလူငယ်တွေဘာကြောင့်အခုလိုပါဝင်နေတယ်လို့မဝီမောင်နေနဲ့ထင်ပါလဲကိုကိုရံရောဘာကြောင့်ပါဝင်ဖြစ်တယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား
ဟုတ်ကဲ့ညီမတို့တွေဘာလို့ပါဝင်နေလဲဆိုတော့ပေါ့နော်ဒီလက်နက်ကိုင်ဒီရန်ကားတွေကနေပြီးတော့မှလက်နက်ရှိတိုင်းပြည်သူတွေကိုမတရားတပ်ဖြင့်ပေါ့နော်ဒီ9th season လောက်တာတွေကိုညီမတို့တွေလက်မခံနိုင်ဘူးပ ီးတော့မဲစင်းရနေမမှန်ကန်ဘူးဆိုတော့ဒီတက်တဲ့ထောက်ထားမခိုင်းလုံးနဲ့အကြောင်းပြချက်နဲ့ပေါ့နော်ဒီညီမတို့ပြည်သူတွေကနေပြီးတော့ရေကောက်တင်မြောက်ထားတဲ့ပြည်သူအစိုးရကိုဖြုတ်ချရဲညီမတို့ရဲ့ခေါင်းဆောင်တွေကိုဖမ်းဆီးထားရဲအဲ့ဒါတွေကညီမတို့ပြည်သူတရက်လုံးစော်ကားလိုက်တာနဲ့အတူတူပဲပေါ့နော်ညီမတို့ရဲ့အနာဂတ်တွေကိုဖျက်ဆီးလိုက်တာပေါ့နော်အဲ့ညီမတို့တွေကအဲ့ဒီလိုတရားမမျှတမှုအတွက်ကိုညီမတို့ရဲ့တိုက်ပွဲဝင်နေတာဖြစ်ပါရဲ့မှာ
အခုဆိုလို့ရှိရင်ဒါဆရာနာသိန်းတော်ကံကွက်ဆန္ဒပြတဲ့အပေါ်မှာအင်အားသုံးပြီးတော့အကြမ်းဖက်ပစ်ခတ်တာတွေဖမ်းဆီးတာတွေရိုက်နှက်ဖမ်းဆီးတာပေါ့နော်။နောက်နေအိမ်တွေကိုပစ်တယ်ဒီလိုအခြေအနေတွေအန်ရီတီကြားထဲမှာပဲကိုကိုရိုင်းရောဒီလိုကို့အပေါ်မှာအသက်အန်ရီတီပြုတ်နိုင်နေဆိုတဲ့အခြေအနေကိုတိတိကြီးနဲ့မကြောက်မရွံ့ပါဝင်နေဆိုတာကဘလောက်ထိကိုယ့်ရဲ့ဒီရည်တည်ချက်ခံယူချက်ကပေါ့နော်ဘလောက်ထိပြင်ပြနေလို့ပါလဲ
။ဟုတ်ကဲ့ဆိုတော့ဒီပြစ်ခတ်နိုင်နေမှုတွေကတော့ပေါ့နော်ဒီအခုမှရှိတာတော့မဟုတ်ဘူးပေါ့နော်သူတို့ဒီစစ်အာဏာသိမ်းပြီးတော့ဒီအစောပိုင်းကသူတို့ပြစ်ခတ်နိုင်နေတာရှိရဲဆိုတာဒါအကုန်လုံးလည်းသိရပဲပေါ့နော်ဆိုတော့ဒီအကြမ်းဖက်အုပ်စုအနေနဲ့သူတို့ဘက်ကနေသိရမှာဒီရေရောပုံတွေကပေါ့နော်ပြစ်ခတ်နိုင်နေတာတစ်ခုလည်းနဲ့အဲဒီညီမတို့တွေဒီသူတွေကိုထိန်းချုပ်လို့မရဘူးဆိုတာကိုဒါညီမတို့တွေကပြနေတာပေါ့နော်အဲပြီးတော့ညီမတို့ရဲ့ဒီလူစုရဲ့ပေါ့နော်နိုင်ငံရေးတောင်းဆိုမှုတွေကအရင်မြင်သွားတယ်ပြီးခဲ့တဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနိုင်ငံရေးအခြေအခင်းချင်းကိုလူလူကမလိုချင်ဘူး။ဘာကြောင့်လဲဆိုတော့ညီမတို့ကဒီညီမတို့ပေးဆက်နေရတာနဲ့ထိုက်တန်တဲ့ဒီမိုကရေစီစစ်မှန်မှုပဲညီမတို့လိုချင်တယ်ပေါ့နော်။ဘယ်လိုမျိုးလဲဆိုတော့အခုဆိုလို့ရှိရင်ဒီစစ်တပ်ကနေပြီးတော့25ရာခိုင်နှုန်းပါဝင်နေရတယ်၊လွတ်တော်ထဲမှာစစ်တပ်ကဝင်ထိုင်နေရတယ်။ပြီးတော့ဒီတရားဝင်အာဏာသိမ်းခွင့်ကိုပေးထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေလိုမျိုးပေါ့နော်။အဲ့လိုမျိုးဟာရောညီမတို့ထပ်ပြီးတော့လက်မခံနိုင်ဘူးပေါ့နော်ဆိုတော့ခုနကပြောလိုပဲဒီလူရဲ့နိုင်ငံတောင်းဆိုမှုရေးကအရင်မြင်သွားတယ်ဆိုတော့ဒီရေးကပုံကပြလိုက်တယ်ပေါ့နော်ဆိုတော့ညီမတို့တွေကဘယ်တော့မှတေချာတာညီမတို့အနောက်ကိုပြန်မလှည့်ကြဘူးညီမတို့ကိုကောင်းမွန်တဲ့အနာဂတ်ကိုပဲတွားချင်တယ်ပေါ့နော်ကိုကောင်းတဲ့နိုင်ငံအခင်းချင်းကိုပဲတွားချင်တယ်စစ်မှန်ပြေသွားတဲ့ဒီမိုကရေစီကိုပဲညီမတို့လိုချင်တယ်ပေါ့နော်ပြီးတော့တိုင်းရင်းသားတွေလိုလာတဲ့ Federal Democracy အဲ့ဒီနှစ်ကိုပဲတွားချင်တယ်ပေါ့နော်ဆိုတော့ညီမတို့ဒီလူငယ်အနေနဲ့ကတော့အဲ့အချက်တွေကိုပဲဥတည်ပြီးတော့ညီမတို့ကဘယ်လိုအခြေအနေမျိုးမှာပဲဖြစ်ဖြစ်ပေါ့နော်ညီမတို့ကရားရင်ညီမတို့ဆက်လက်တိုက်ပွဲဝင်သွားမယ်ဆိုရင်ညီမတို့ခံယူချက်နဲ့ပဲညီမတို့လုပ်နေရပါဟုတ
်ခုလှူရှာမှုဟာအဓိကလူငယ်တွေဥဆောင်တယ်လို့ပြောရမှာပေါ့နော်လူငယ်အများပြားထိတ်ရှေ့တန်းမှာရှိနေတယ်ဆိုတော့ဒီလိုလူငယ်တွေရဲ့ပါဝင်မှုဟာဒီအခုလက်ရှိတောင်းဆိုနေတဲ့ဆရာနာသိမ်းမှုเนาะပြတ်သုံးပြီးတော့မှဒီမိုကရေစီစနစ်ပြန်ဖြစ်လာဖို့ဆိုတာတွေတိုင်းပြည်မှာအပြောင်းလဲပြန်ဖြစ်လာဖို့အတွက်ဒီလူငယ်တွေရဲ့ပါဝင်မှုကဘလောက်ထိအရေးကြီးတယ်လို့ထင်ပါတယ်ရှင့
်အာဟုတ်ကဲ့အခုဒီမှာတော့ဒီလူငယ်တွေကတော့အများစုပေါ့เนาะခြေရန်နေပြီးတော့ဒီပါဝင်နေကြပေါ့เนาะဒါပေမဲ့ဒီအရေးတော်ပုံကြီးမှာတော့ဒါညီမတို့ဒီနေ့အခြေအနေရမှာဒီလူကြီးလူငယ်ပေါ့เนาะဒီမျိုးဆက်ပေါင်းစုံကနေပြီးတော့ကြာကြံသားနေပြီးတော့တိုက်ပွဲဝင်နေကြပါတယ်မှာဟိုဒါပေမဲ့ဒီလူငယ်တွေအနေနဲ့ပေါ့เนาะညီမတို့လူငယ်အနေနဲ့ကတော့ညီမတို့ရှိမှာဒီပညာတွေပေါ့เนาะပြီးွားရင်ဒီတည်င်းအချက်အလက်မြန်ဆန်မှုတွေဒါတော့စကားကျွမ်းကျင်မှုတွေပေါ့เนาะညီမတို့လူငယ်တွေမှာအားအရရှိရယ်เนาะညီမတို့ရဲ့အချက်မျိုးဆက်တွေလူကြီးအနေနဲ့ကြောင့်တို့ကတို့ရဲ့ဒီဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေပေါ့เนาะပြီးတော့ဒီညီမတို့ဒီဖြစ်လာနိုင်တဲ့အားတွေကိုတို့တွေကညီမတို့ပြန်မျှဝေပေးရဲဆိုတော့အဲ့လိုမျိုးဆိုဒီရေတော်ပုံကဒါညီမတို့လူငယ်ရဲ့ကျွမ်းကျင်မှုတွေနဲ့ဒီလူကြီးတွေရဲ့အတွေ့အကြုံတွေနဲ့ပေါ့เนาะအားအရကိုညီမတို့ကပေါင်းဆက်ပြီးတော့မှမျိုးဆက်ပေါင်းစုံပေါ့เนาะအတူတိုက်ပွဲဝင်နေကြတာဖြစ်ပါတယ်မှာ
ဟုတ်ကဲ့အခုဆိုရင်ဒါစစ်ဘက်ကစွာပြောပဲအင်အားသုံးတာတွေကလည်းပို့ပြီးတော့ဟိုရရဆက်ဆက်ကိုဖြိုခွင်းလာရကြွေရတယ်တည်တဲ့သူတွေဆိုတာယာနဲ့ချီနေပြီပေါ့နော်ဖမ်းဆီးခံရတဲ့သူတွေဆိုရင်လည်းထောင်ထဲချီရှိတယ
်
ဆိုတော့ကို့အနေနဲ့ရောဒီပေါ်မှာစိုးရင်ကြောက်ရွံ့ပြီးတော့အဲဒီလှုပ်ရှားမှုကြီးကဒီလိုတအားဖိနှိပ်လာတဲ့အခါမှာရက်တန့်သွားနိုင်တယ်လို့ရောထင်သလားဒီလိုရက်တန့်မသွားဘူးရောဘာရီဆက်ပြီးတော့လှုပ်သွားတင်တယ်လို့ထင်ပါလဲ
ဟုတ်ညီမတို့ကတော့ဒါဒီဟာကြီးကညီမတို့ကိုသူတို့ကိုဒီလိုပြစ်ခတ်နိုင်နေတာနေပေါ့နော်ဒီညီမတို့ဒီလူတို့ကိုထိန်းချုပ်လို့မရအောင်ဆိုတာဒါမှအခုဒီအခုထက်ကြီးပေါ့နော်ဒီနေ့အထိကိုလူကြီးလှုပ်ရှားမှုတွေကနေပြီးတော့ဒါပြနေရပေါ့နော်ပြနေရဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ညီမတို့အနေနဲ့တုံ့လုံးမှုလည်းမရှိဘူးနောက်ဆုတ်သွားမှလည်းမဟုတ်ဘူးပေါ့နော်ညီမတို့ရဲ့ခုနပြောတဲ့ဟိုတောင်းဆိုချက်တွေအတိုင်းနဲ့ညီမတို့အနောက်ပြန်မလှည့်ကြဘူးညီမတို့ပိုကောင်းတဲ့အနာကျသွားခြင်းနဲ့ပိုကောင်းတဲ့နိုင်ငံအခင်းချင်းတကူညီမတို့လိုလားရပေါ့နော်ပြီးညီမတို့ Federal Democracy ကိုညီမတို့လိုခြင်းနဲ့ပေါ့နော်ဆိုတော့ညီမတို့ကအဲ့ဟာတွေကိုပဲကင်ဆယ်ပြီးတော့ညီမတို့ဆက်တိုက်ပွဲဝင်သွားမယ်ပေါ့နော်အဲပြီးသွားလို့ရှိရင်ဒီလှုပ်ရှားမှုတွေကိုမရက်တမ်းမှုကိုဘာလိုမျိုးဖြတ်လုတဲ့နေဆင်းလဲဆိုတော့အခုကြညီမတို့အငယ်တွေအနေနဲ့ကလည်းဟိုအများကြီးပေါ့နော်ဒါညီမတို့ဒီအရှိတီ CRPH အနေနဲ့ရောပြီးသွားရင်ညီမတို့အရှိမျိုးဆက်တွေနဲ့ရောသူတို့ကအကြံဉာဏ်နေအကုန်လုံးညီမတို့တောင်းခံပြီးတော့ညီမတို့ကတော့ဘလို့ခုခံကာကွယ်သွားဖို့အတွက်ညီမတို့ကအကုန်လုံးညီမတို့ဘက်ကနေပြီးအစီအစဉ်တင်လာညီမတို့ဖြေရှင်းထားပါတယ်
ဟုတ်ကဲ့ဒါမန်ဝီညီမောင်ဆိုလို့ရှိရင်ကိုရိုင်းကအခုလှုပ်ရှားမှုမှလည်းရှေ့ရနေပြီးတော့လူငယ်တယောက်အနေနဲ့တက်ဆက်ကြွကြွပါနေတယ်။နောက်မိသားစုဆိုလို့ရှိရင်လည်းကိုရဲ့အဖေဆိုလို့ရှိရင်လည်းအခုစစ်တပ်ကဒီလာပြီးတော့ဖမ်းထားတာမှမကြသေးဘူးပေါ့နော်။ဒီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာမှဖမ်းဆီးခံရတယ်။နောက်မန်ဝီညီမောင်ရဲ့အကူဆိုလို့ရှိရင်လည်း NLD ရဲ့လွှတ်တော်အမတ်တယောက်ဖြစ်တယ်ဆိုတော့ဒီလိုနိုင်ငံရေးမိသားစုတယောက်အနေနဲ့အခုချိန်မှာအကြက်တဲရီ NLD ကတော့ပို့ပြီးတော့များလိမ့်မယ်လို့ထင်ပါတယ်။ဆိုတော့ဒီအခြေအနေမှာရောဘယ်လိုခံယူချက်နဲ့ကိုယ်တိုင်ဖြတ်တန်းနေလဲကိုယ့်ရဲ့အကြောင်းလေးကိုလည်းနည်းနည်းတော့ပြောပြပေးပါလား
။ဟုတ်ကဲ့အာညီမတို့ဒီမိသားစုအနေနဲ့ကတော့ပေါ့နော်ဒါဒီလိုအခြေအနေမျိုးကတော့ဒါပထမဦးဆုံးအကြိမ်တော့မဟုတ်ဘူးပေါ့နော်2008ခုနှစ်မှာပဲဒီမှာတော့လည်းဒီရွှေဝရံတောင်းလည်းဒီမှာတော့လည်းအဲဒီလိုမျိုးပဲပေါ့နော်ဒီလိုပဲသူတို့ညီမအဖေရောအမေရောညီမအကိုရောဖမ်းဆီးထောင်ချရတယ်ပေါ့နော်ညီမနိုင်ငံရဲ့ဒီသွားဖို့လာဖို့ခက်ခဲတဲ့ဒီဝေးလံခေါင်းပြားရဲ့နေရာတွေအဖေဆိုရင်လွိုင်းကော်ထောင်အမေဆိုရင်မြောင်းမြထောင်အကိုဆိုရင်ဟိုဘင်္ဂလားဒေ့ရှ်နယ်စပ်ကဟိုဘူတီတောင်အကျဉ်းထောင်ပေါ့နော်အဲ့မှာထားရတယ်ပေါ့နော်ဟိုညီမတို့အပြင်မှာညီမနဲ့ညီမညီမလေးနဲ့ပဲပေါ့နော်အဲ့တော့ညီမဆို9တန်းညီမလေးဆို2တန်းအဲ့လိုမျိုးတွေလည်းကြံခဲ့ဆိုဟိုညီမတို့အနေနဲ့ကတော့ဒါဟိုပထမဦးဆုံးညီမတို့ကြုံတွေ့ရတဲ့အခြေအနေတော့မဟုတ်ပေါ့နော်ဆိုတော့ညီမတို့ဒီဒုတိယအချိန်မှာညီမတို့ပို့ပြီးတော့ခံနိုင်ရှိလာတယ်ပြီးတော့ညီမအနေနဲ့ဆိုလို့ရှိရင်လည်းပေါ့နော်ဒီဖြစ်လာတဲ့များကိုညီမတို့ကရင်ဆိုင်မယ်အကောင်လုံးကိုကြံ့ကြံ့ခံရင်ဆိုင်မယ်ရင်ဆိုင်ပြီးညီမတို့ကရရင်နေနဲ့ညီမတို့ကအနာရှင်စနစ်ကိုပေါ့နော်သူတို့ကိုစန့်ကျင်တော်လိုင်းရောညီမတို့ကရရင်နေနဲ့လှုပ်သွားမှာပဲဖြစ်တယ်ပေါ့နော်ပြီးသွားတဲ့အခါကျတော့ဟိုသူကဟိုဥချိုးလိုက်တယ်လို့ညီမတို့ခံစားရတယ်ပေါ့နော်ညီမအဖေကိုသူတို့ခေါ်သွားတယ်ဆိုတော့ဒါပေမဲ့သူတို့ဥဘလောက်ချူညီမတို့ကဥမချိုးပါဘူးညီမတို့မိသားစုတယောက်ချင်းစီကညီမတို့ရရအခန်းခံတာအနာရှင်စန့်ကျင်ညီမတို့အဆုံးအထိလှုပ်သွားမှာပါဟုတ်
ဟုတ်ကဲ့ပါအဲ့တော့အခုလေကိုရောက်တိုင်းကဒီတက်ကြွလှုပ်ရှားနေတဲ့လူငယ်တယောက်အနေနဲ့တခြားသောဒီမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအမျိုးသမီးတွေကိုရောကို့အနေနဲ့ဗာများပြောချင်တာရှိပါသေးတယ
်။အော်ဟုတ်ဟိုအခုအချိန်မှာပေါ့နော်ဒီညီမတို့ကဒီစီစီလုံးညီညွတ်နေပေါ့နော်ဒီညီမမတွေ့လက်တွေအကုန်လုံးတွေ့ပြီးတော့ညီမတို့ပုံရင်သူ့ကိုတိုက်ရမယ်အခြေအနေတခုဖြစ်ပါတယ်ပေါ့နော်ဆိုတော့ညီမတို့တွေအကုန်လုံးလက်တွေတွေ့ပြီးတော့ညီမတို့အဆုံးထိအတူလက်တွေ့ပြီးတော့အဆုံးထိညီမတို့တိုက်သွားကြမယ်ပေါ့နော်အဲပြီးသွားလို့ရှိရင်နောက်တစ်ခုကကြတော့ပေါ့နော်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့နော်နောက်လာမယ့်အနာဂတ်ကာလမှာညီမတို့မျှော်မှန်းထားတဲ့ညီမတို့တည်ဆောက်မယ်ပေါ့နော်ဆိုတော့ဒီမိုကရေစီနိုင်ငံတော်အစ်စ်မှာမော်ဒီလူငယ်တွေပေါ့နော်အထင်မှအဲ့ဒီမှာအမျိုးသမီးတွေလည်းပါတယ်ဌာနပေါင်းစုံကလည်းပါတယ်ပေါ့နော် Transitional Justice ဆိုခေါ်တဲ့ဒီအတင်ကူးပြောင်းရေးဆိုင်ရာပေါ့နော်တရားမျှတမှုညီမတို့ကရှာဖွေရမှာဖြစ်တယ်ပေါ့နော်ဒီပြီးခဲ့တဲ့အတိတ်ကဖြစ်ခဲ့တဲ့ကိစ္စတွေအကုန်လုံးပြီးတော့ဒီစစ်အုပ်စုရဲ့ရက်ဆက်ကြမ်းကြုံမှုတွေအားရရဲ့အကုန်လုံးဒီအတင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုနဲ့ညီမတို့ရအတူတူလက်တွေ့ပြန်ညီမတို့ပြန်လည်ကုစားသွားမှာပေါ့နော်ဒါညီမတို့ဒီတော်လန်ရေးကိုညီမတို့အရင်ဆုံးအောင်နိုင်အောင်တိုက်မယ်ပြီးသွားလို့ရှိရင်ညီမတို့နောက်ထပ်မလွဲမသွေလုပ်ရမယ်ကအဲ transitional justice ရဲ့အပိုင်းဖြစ်ပါတယ်ပေါ့နော်ဆိုတော့အဲ့ဟာကိုညီမတို့ဒီလူငယ်ရဲ့အကုန်လုံးဒီကဏ္ဍပေါင်းတော်ဝန်ကြီးရဲ့အကုန်လုံးပေါ့နော်တက်ကြွလှုပ်ရှားသူအကုန်လုံးညီမတို့လက်ကျဲပြီးတော့မလွဲမသွေလုပ်ရမယ်အချက်ဖြစ်ပါတယ်ဆိုတော့ညီမပြောချင်ပါရှင
့်ဟုတ်ကဲ့ပါမဝီညီမောင်ကျေးဇူးများကြီးတင်ပါတယ်အခုလိုချိန်ပေးပြချပေးတဲ့အတွက
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အမဟုတ်
အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကိုအောင်တင်ဆက်ထားတဲ့သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပါရှင
် Los Angeles Bureau of Design US Without You ဘူညီပေးအဖွဲ့ဟာရွှေပြောင်းဝင်ရောက်သူတွေအတွက်အစားအစာထောက်ပံ့နေတဲ့အဖွဲ့ဖြစ်ပါတယ်ဟိုရုံးကတော့စားတော့ဆိုင်ဒီမှာအလွတ်လွတ်ကင်နေကြသူတရားမဝင်နေထိုင်ကြတဲ့သူတွေဟာအခုခါမှာတော့ကာယောဂါကြောင့်အလွတ်လက်မဲ့တွေဖြစ်လာပြီးအကူအညီတွေလိုအပ်နေပါတယ်။အမေရိကန်ပြည်ထောင်စုမှာတရားမဝင်ဝင်ရောက်လာသူတွေအတွက်ဟင်းသီးဟင်းရွက်ဆန်ပေါင်မုတ်အသားစတဲ့အစားအစာတို့တွေဟာသူတို့အတွက်မရှိမဖြစ်လိုအပ်တဲ့အာဟာရကိုဖြည့်ဆည်းပေးနေတာပါ။ဒါ့အပြင်လည်းကယောဂါကြောင့်အရင်ကတည်းကပိုပြီးတော့အခက်အခဲတွေတွေ့နေရတယ်လို့ဆိုပါရယ်။ရွှေပြောင်းအခြေချနေထိုင်သူမာစီက
No hay trabajo, el Denis le dijo.
ဆိုရင်ကြောင်ရွံ့စွာနဲ့နေနေရတာပါ။ကျမအမျိုးသားလည်းအလုပ်နှစ်ခုလုံးကနေပြုတ်သွားပါတယ်။တရားမဝင်နေထိုင်သူတွေဖြစ်တာကြောင့်အစိုးရအထောက်ပံ့လည်းမရပါဘူး
။မာစီကမက္ဆီကိုကနေပြောင်းလာတာအနည်း20ရှိပါပြီ။ဒါပေမဲ့အခုချိန်ထိတရားမဝင်နေထိုင်နေရတာပါ။အရင်တုန်းကတော့သူကလမ်းဘေးဈေးဆံလေးဖွင့်ထားပေမဲ့ကယောဂါကြောင့်ဆိုင်ပေးလိုက်ရတာအတော်ကြပါပြီအခုလိုအခက်အခဲရှိနေသူတွေကိုကူညီနေသူတွေကတော့ No as without you အဖွဲ့ပါဒီအဖွဲ့ကို Los Angeles မှာအိမ်ပြန်မထွက်ရအမိတ်ပထမဆုံးအကြိမ်စတင်ထုတ်ခဲ့တဲ့အချိန်ကာလဒီ2020မတ်လလောက်မှာဖွဲ့စည်းခဲ့တာပါ No as without you အဖွဲ့ပူးတဲ့တည်ထောင်သူ Jamian Diaz က
We put our money together and we started helping out 10 families.
ကျွန်တော်တို့ကိုပိုင်ဘက်ဆက်ကိုစုပြီးမိသားစုဆယ်စုကိုစာကူညီခဲ့ပါတယ်။အဲဒီလိုစလာလိုက်တာခု17လကြာပြီးနောက်မှာတော့တပတ်ကိုမိသားစု1600ကျော်ကူညီနိုင်ခဲ့ပါတယ်
။ရွှေပြောင်းဝင်ရောက်သူတွေရဲ့ဆယ်ရာခိုင်နှုန်းကျော်ဟာစားသောက်ဆိုင်အလုပ်သမားတွေဖြစ်တယ်လို့ဖြူးသုတေသနစင်တာကဆိုပါတယ်။သူတို့တွေကအတော်များများဟာအခွန်ပေးဆောင်နေပေမဲ့အစိုးရအထောက်ပံ့တော့မရကြဘူးလို့ဆိုပါတယ်။နိုင်ငံရေးသုံးသပ်သူ Agnes Gibboni က
We have enough people in our country who are hurting.
ဒီတိုင်းပြည်မှာမဲပေးကြသူတွေ၊အလုပ်လက်မဲ့ဖြစ်နေတဲ့သူတွေ၊အစားအစာပြက်လက်သူတွေ၊လားဆင်အသုံးစိမလောက်ကသူတွေအများကြီးပါ။ဘာကြောင့်ဒီနိုင်ငံထဲကျူးကျော်ဝင်ရောက်တဲ့သူတွေကိုအကူအညီပေးနေကြတာပါလဲ။အသေးပေမရှိတာတွေရက်တင်ပါပြီ
။ American ပြည်သူမှာတရားမဝင်နေထိုင်ကြသူ17တန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးတော့အဲ့ဒီသူတွေတဲကတော်တော်များများဟာ American တွေမလုတ်ချင်တဲ့အလုပ်တွေကိုလုပ်ကင်နေကြရတာပါ။မာစီကအခုလိုပြောရတယ
် Somos criminales No somos
ကျမတို့ကရာဇဝတ်ပြစ်မှုကျူးလွန်သူတွေလူသားသမားတွေမဟုတ်ပါဘူးအလောက်ကိုင်းလူချင်းကြသူတွေဖြစ်ကြပြီးလုံခြုံဘေးကင်းတဲ့ဘဝမှာနေထိုင်နိုင်မှုဒီကိုရောက်လာချတာပါ
No as without you ဖွဲ့ဟာတလကိုလူပေါင်း 9,000 လောက်အစားအစာထောက်ပံ့ပေးနေပါတယ်ခင်ဗျာ American Congress လို့ရောရဲ့မြခင်မြမာကာယံထားတဲ့အတားအဆီးတန်စကားတွေကိုအခုအခါမှာဖယ်ရှားနေပါပြီ။ဇန်နဝါရီ6ရက်နေ့ကလွှတ်တော်ကိုဝင်ရောက်စီးနင်းပြီးကြတဲ့ကဒီအတားအဆီးတွေကိုကာယံထားခဲ့တာဟာလွှတ်တော်ကိုအုံကြွစီးနင်းပြီးတဲ့နောက်ပိုင်းမှာ Congress လွှတ်တော်အမတ်တွေရဲ့လုံခြုံရေးနဲ့လွှတ်တော်ကိုလာရောက်လည်ပတ်သူတွေကိုလက်ခံခွင့်ပြုပေးဖို့ဟာအသေးချာစီးစစ်ဆောင်ရွက်ရမယ့်အနေအထားရောက်လာပါတယ်။ပါတီနေရာလုံးကလွှတ်တော်အမတ်တွေကတော့အခုလိုအတားအဆီးကာယံထားတာတွေဟာလိုအပ်တာထက်အပိုလုံနေတာဖြစ်တယ်လို့ဆိုပါတယ်။ကုန်ကြစည်ရိမ်လည်းများတယ်ဆိုပြီးတော့ထောက်ပြကြပေမယ့်လေဇန်နဝါရီ6ရက်လိုမျိုးထပ်ဖြစ်မလားဆိုတဲ့စိုးရိမ်ပူပန်မှုတွေကတော့ရှိနေကြပါတယ်။ဗာဂျီးနီးယားပြည်နယ်ပဲချမ်းမှနေတဲ့စတီဗင်ကပ်ဘလိုးကအခုလိုပြောပါတယ်
Well, I run by here almost every Saturday and I watch the fence go up and I watch it come down.
ဒီနေ့ဒီနေရာမှာလာပြေးလေရှိတော့ခြံစည်းရိုးခတ်လိုက်တာရောပြန်ဖြုတ်လိုက်တာရောကိုတွေးရပါတယ်။အခုတော့အပြင်ဘက်ကအမြင်ဆိုးတဲ့အတားစီးအကာရန်တွေကိုဖယ်ရှားလိုက်ပြီးဆိုတော့ခြေကရေကန်အထိသွားလို့ရပါပြီ။အခုလိုဖယ်လိုက်တာကြောင့်အလဲလာသူတွေအတွက်ပိုးအဆင်ပြေတဲ့အနေအထားဖြစ်သွားပါတယ်။
သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကကွန်ဂရက်စ်လွှတ်တော်ကိုဇန်နဝါရီ6ရက်နေ့ကအင်အားသုံးဝင်စီးခဲ့ကြတာကြောင့်လုံခြုံရေးရဲဝန်ထမ်းအပါအဝင်လူတချို့တည်ဆုံးပြပါရတယ်။အဲဒီလိုလွှတ်တော်ကိုဝိုင်းကြားဖို့ကိုထရမ့်ကတိုက်တွန်းခဲ့တာပါ။သမ္မတဂျိုးဘိုင်ဒန်နဲ့ဂျူးသမ္မတကမ်လာဟဲရစ်တို့ရွေးကောက်ပွဲမှာအနိုင်ရခဲ့တာကိုပြည်နယ်ကိုစားပြုမဲတွေနဲ့အတီးပြုပေးဖို့ကွန်ဂရက်စ်လွှတ်တော်မှာမဲခွဲဆောင်ရွက်နေစဉ်အတွင်းအင်အားနဲ့ဝင်စီးကြကိုခံရတာပါ။အဲ့ဒီနောက်ပိုင်းကတည်းကကွန်ဂရက်စ်လွှတ်တော်ကိုယာယီအတားအဆီးတွေနဲ့ကာရင်ခဲ့တာဖြစ်ပြီးပြည်နယ်လုံခြုံရေးအရန်တက်တွေကလည်းလုံခြုံရေးစောင့်ကြပ်ပေးခဲ့ကြပါတယ်။အခုတော့ပုံမှန်အနေထားရောက်ဖို့ပြန်သွားနေပြီလို့ဆိုရတယ
်။ It's a welcome sign. It restores the capital to what it's supposed to be, which is the people's house. And I think it also reflects that
People's House ဆိုတဲ့အတိုင်းလူအများကိုကိုယ်စားပြုတဲ့နေရာအဖြစ်ပြန်ရောက်သွားတာကြောင့်ဒါဟာကျိုးဆိုတဲ့အသွင်ဆောင်ပါတယ်။ဇန်နဝါရီ6ရက်နေ့ကလိုမျိုးအခြေအနေကိုနိုင်နိုင်နင်းနင်းထိန်းချုပ်နိုင်မဲ့အနေအထားမျိုးပြင်ဆင်ဖို့လည်းသတိပေးလိုက်သလိုဖြစ်ပါတယ်။ဆိုတော့အားလုံးလွတ်လွတ်လပ်လပ်လာနိုင်ပြီးဘေးအန္တရာယ်ကင်းမယ်လို့မျှော်လင့်ပါတယ်
။အလုပ်တော်လူမျိုးရေးဆိုင်ရာယာယီအကြီးအကဲတီမိုသီဘလော့ချ်ကဒီကွန်ဂရက်စ်လွှတ်တော်ပလဲကဒါစီတွေကိုအစင်းအစင်းခွဲပြီးတော့ဖယ်ရှားသွားမှာဖြစ်တယ်လို့တင်းနယ်လာနေကပြောပါတယ်လွှတ်တော်မတ်တွေကလည်းနေ့စဉ်ရုံးလာတက်ရမှာခြံစည်းရိုးအမြင့်ကြီးတွေလုံခြုံရေးရဲကင်းတွေလက်နက်ကင်ပြည်နယ်လုံခြုံရေးအရန်တက်ဖို့ဝင်နေစောင့်ကြနေကြတာကိုမြင်ကြရတာဟာစစ်ဖြစ်နေတဲ့နေရာကိုရောက်နေတယ်လို့ဖြစ်တာမို့စိတ်မသာမသာဖြစ်ရတယ်လို့ဆိုပါတယ်ကယောဂါကာလဖြစ်တာပြင်လုံခြုံရေးတင်းကျပ်ထားတာကြောင့်လူလူနဲ့လွှတ်တော်မတ်တွေကြားဆက်ဆံရေးကွာဟလာတာမျိုးလည်းဖြစ်တယ်လို့ဆိုပါရဲတကယ်တော့ဒီလူမျိုးရေးတားဆီးတွေကလွတ်တော်ဝင်းမာတာမဟုတ်ပဲအနီးအနားကနေရာတွေအဆောက်အုံတွေအထိလည်းရရှိခဲ့တာပါဒီလိုတားဆီးတွေချထားတာဟာအမေရိကန်တွေအတွက်သာမဟုတ်ပဲကမ္ဘာကြီးကိုလည်းအထင်မြင်လွှဲမှားစီတယ်လို့ယူဆသူတွေလည်းရှိပါတယ်ဗာဂျီးနီးယားပြည်နယ်လီးစ်ပတ်ကပေါ်နဲ့ဂျိုးကအခုလိုပြောပါတယ
် You know I think the fences are justsends the wrong message not only to the US
I think they have to have something where you know people can enjoy the capsule
ဖြစ်တယ်မဖြစ်ဆိုင်ဓာတ်တွေကိုလောက်ကြတာဖြစ်ပြီးတော့အဲ့လိုလုပ်တဲ့သူတွေဟာသူတို့ဘာလုပ်တယ်ဆိုတာကိုနားလည်ပုံရတယ်လို့မထင်ပါဘူးအခုတော့တီကောင်းတီမှာပါအ ਨੇ ဆုံးတော့တချို့ပေါ့လေနောက်တစ်ချိန်ဒီလိုထပ်မဖြစ်ဖို့သာဆူတောင်းကြရအောင်ဘောလို့ပေါ်ကပြောသွားတာပါလုံုံရေးအတွက်ဂယူဆက်ရမှာဆိုပြီးမှလည်းအလေလာကြသူတွေကိုလက်ခံဖို့လူကြောင်းလဲဂျိုးကပြောပါတယ် လွန်ခဲ့တဲ့သတင်းပတ်တုန်းကတော့ကာကွယ်ရေးဝန်ကြီး Lloyd Austin ကပြည်နယ်လုံခြုံရေးအရေးတက်ဖို့ဝင်2300လောက်ကိုနောက်နှစ်လကြာကွန်ဂရက်စ်လွှတ်တော်လုံခြုံရေးယူပေးဖို့သဘောတူခွင့်ပြုခဲ့ပါတယ်အကြံဖက်စုပ်ပူမှုတွေဖြစ်ပွားလာနိုင်ခြေရှိတဲ့ဆိုတဲ့အနေအထားကြောင့်ပါဒါပေမဲ့လည်းလက်မဲ့သတင်းပတ်တွေမှာဒီရေအတွက်တွေကိုတဖြည်းဖြည်းချင်းရှော့ချသွားမယ်လို့ Congress လွှတ်တော်လွန်ကျိုရေးဆိုင်ရာအရာရှိတွေကပြောပါရယ် Chicago မြို့ကလုပ်ငန်းရှင်တဦးဖြစ်တဲ့ Christopher Rice က
Our rights can be temporarily suspended for the betterment of people
အားလုံးကောင်းဖို့ကျွန်တော်တို့အခွင့်အရေးတချို့ယာယီရုပ်သိမ်းခံရနိုင်ပေမဲ့ဒီအခွင့်အရေးတွေပြန်ရမှာပါလုံခြုံရေးအတွက်အတားအဆီးတွေချထားတာပြန်ရုပ်သိမ်းတာနောက်အလဲလာသူတွေအနေနဲ့ရုံးတွေအဆောက်အုံတွေကိုလွတ်လွတ်လပ်လပ်သွားနိုင်တာဒီအစီအစဉ်တွေအားလုံးကိုကျွန်တော်သဘောကျပါတယ
်ဇန်နဝါရီ6ရက်လွတ်တော်ကိုဝင်ရောက်စီးနင်းမှုအပြီးဒီစုပ်မှုမှာပါဝင်သူရာဂဏန်းချီကိုအခုခါမှာအမေရိကန်ဆိုရကအရေးယူထားပါတယ်ခင်ဗျာ
အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့အသိပ္ပံနဲ့ဤပညာကဏ္ဍနားဆင်ရအောင်ပါရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ၃ခါကျုံခဲ့ရတဲ့အထက်မှာ2020အာဏာသိမ်းချိန်ဟာဤပညာတိုးတက်နေတဲ့ကာလဖြစ်ပါတယ်။လူငယ်အများစုဟာစစ်တပ်အာဏာသိမ်းမှုကိုအွန်လိုင်းကရတဲ့ဤပညာတွေသုံးပြီးတီထန်ဆန့်တက်မှုတွေနဲ့တော်လာဖို့စူးစမ်းနေတာတွေ့ရတယ်လို့ American စစ်တပ်စီးရဲအထွေထွေရှိတဲ့ Engineer ဦးသူရအောင်ကပြောပါတယ
်သူကြည့်ရတော့ Information Age ဖြစ်နေတော့ Information တွေကိုလွယ်လွန်းတကူရနေတော့ဘောအင်တာနက်ပညာဖြတ်လဲ Information တွေရပြီးသား YouTube တို့ဘာတို့ကြည့်လို့ရတော့information อ่ะมาတော့ล่ะแหละရှိတာတော့မနော် overload တဲ့ information ဒါပေမဲ့အခုခေတ်လူငယ်တွေကတော့ filter လုပ်နိုင်ပါတယ်ဘယ်ဟိုပညာသားပါပါနဲ့ဘယ်ကောင်အရေးကြီးတယ်ဘယ်ကောင်အရေးမကြီးဘူးထုတ်နိုင်တယ်ပေါ့နော်အဲ့တော့ဟို YouTube ကနေပြီးတော့ဘယ်ຢာတွေကိုအလုပ်လုပ်တယ်ဆိုတော့သူတို့ကြည့်နိုင်တယ် YouTube ကနေပြီးတော့ဘယ်နည်းဘယ်ပုံလေးတွေက formation tactic ပေါ့နော်ဟိုဟာဖွဲ့စည်းပုံဘယ်လိုနေလိုက်ရင်ဘယ်လိုပိုကောင်းမယ်ဆိုတာတွေသူတို့လေ့လာလို့ရတယ်ကြည့်လို့ရတယ်နောက်တစ်ခုကတော့ဟို psychology ဆိုင်တယ်လို့ဒါမှမဟုတ်ရင် information အမှန်ကိုရပြီးတော့ဟိုဒီပြည်သူတိုင်းရင်းသားတွေရဲ့ဘလို့အတွေးခေါ်တွေရှိနေတယ်ဆိုတာတွေကချက်ချင်းဖလဲလို့ရတယ်ပေါ့နော် information ဖြစ်ဖြစ်နေတာကအဲ့ဒီအချက်လေးသုံးချက်နဲ့ပဲရှေ့ရောက်နေတယ်ပေါ့နော်ကျွန်တော်တို့ငငယ်တော့ကျွန်တော်လည်းငယ်ပါသေးတယ် ADA တုန်းကဆိုရင်ဒါညနေလောက်မှအခုလိုမျိုး VO ရေသတင်းတို့ပါလို့ radio ကကြားရတော့သတင်းတွေကဟို3-5ခုလောက်နောက်ကျနေပြီအဲ့တော့ဘလို့ချက်ချင်းကို plan တွေတို့ backup plan တွေပြောင်းရမယ်ဆိုတာမသိဘူးပေါ့နော
်တည်ဆုံးသွားတဲ့လူတော်တော်များများကလည်းခေါင်းကိုတနက်ထိခြေစံထိပ်ပြီးတော့တည်ဆုံးတာပါဆိုတော့အဲ့ခါမှာဒီခြေစံရဲ့အန်ဒရယ်ကိုကာကွယ်ဖို့အတွက်နော်ဤပညာရပေါ့နော်ရှင်းပြပေးပ
ါဟုတ်ကဲ့အမျိုးကလည်းဂျုံတောင်းဂျုံခဲပေါ့နော်ဒီတည်ငြိမ်စွာတပိတ်မှောင်နေတဲ့လူတွေကိုကြည်စံနဲ့ပြစ်တယ်ဆိုတာလည်းဘယ်နဲ့တော့ example ရှာမှမသိဘူးပေါ့ဒီခုခေတ်ကြီးကတော့ထုံးတမ်းနိုင် YouTube တွေလည်းရှိနေတော့ဒီလူငယ်လေးတွေကိုပြောချင်တာမှန်ကန်တဲ့ information ကိုရှာလို့ရပါတယ်မှန်ကန်တဲ့ information ဆိုတာအဲ့မှာလက်တွေ့တွေ့နေရတာပဲအဲနောက်ဟို mechanical engineer background တယောက်နေသူ material မှာဟိုဒီ thunder ပစ္စည်းမှာပေါ့နော်ဟို brittle နဲ့ductile ဆိုပြီးနှစ်ခုရှိတယ်တစ်ခု ductile ဆိုတဲ့သဘောကတော့အပူပေးလိုက်ရင်ပျော့တယ်တန်တယ်လို့ဟာမျိုးပေါ့နော်နောက်တစ်ခုကတော့ဟိုမွားတယ်ပေါ့ချက်ချင်းအုပ်ကျွလိုမျိုးကျိုးသွားတဲ့ဟာမျိုးပေါ့အဲ့လိုနှစ်ခုရှိတဲ့အခါမှာ ductile to ductile ပေါ့ metal to metal ကပေါက်နိုင်တယ်အဲ့မှာဗမာပြည်မှာဆိုတပုံနဲ့တပုံတွေ့တယ်ဟိုအိုးလေးကိုခေါင်းမိုးပေါ်တင်လို့တို့အဲ့ဒီချို့ချို့အိုးလေးတွေရင်ဘတ်မှာထည့်လို့တို့ဆိုအဲ့ဒါတွေကတကယ်တော့စိတ်မဖြစ်ဘူးဒီမှာ YouTube မှာကြည့်ကြည့်လိုက်ရင်ဒီမှာအရန်ကိုမာတဲ့cast iron ရှိတဲ့တန်ကြီးပေါ့နော်ဒီမှာ texas ကလူတွေအသားတွေပါလေกินတဲ့တန်ပြားကြီးအဲ့တန်ပြားကြီးတောင်ရိုးရိုးတနက်သေးသေးလေးနဲ့ပြစ်လိုက်တာပဲကြီးစံသေးသေးလေးနဲ့ပောက်တော့သွားတာပဲအဲ့တော့တန်တူတန်ကပောက်ဖို့များတယ်ဟိုနော်အဲ့တော့အဲ့ဟို science နဲ့ပြောမယ်ဆိုရင်တော့အဲ့ ductile to ductile လို့ဒါတိတ်ပြီးတော့မကောင်းဘူးအဲ့တော့ဘာဘလို့အောင်မြင်မှုတွေသိရတယ်လဲဆိုရင်အဲ့လိုပဲ youtube မှာပဲလေ့လာရတာပဲဒီမှာတော့ဟိုကြံ့မြင့်ခင်းတဲ့အုတ်ကျွတ်လိုမျိုးပေါ့နော်အဲ့ဒါလေးတွေကိုဖြတ်၃၄ခုဖြတ်ဖြတ်ပြီးတော့ပတ်ပြီးတော့ဒီသနတ်နဲ့ပြည့်ကြည့်တဲ့အခါမှာဟိုကြည်တော့ကြည်သွားတယ်ဒါပေမဲ့ကြည်စံအထဲထဲမရောက်ဘူးပေါ့နော်အဲ့တော့ဟိုဒီမှာတော့ဈေးချူချူအကောင်းဆုံးနဲ့လုတ်တဲ့ဟိုပါပေါ့ ကြံခင်အပြားလေးတွေကိုဆက်ပြီးလုပ်တဲ့ဟာမျိုးပေါ့နော
်တကယ်တော့ကြီးစံအတွက်အကာအကွယ်ပေးနိုင်ဖို့တိုက်တင်းရံပြားတွေကိုသုံးနေရှိပါတယ်ထူတဲ့လေးလံတလို့ဈေးလဲကြီးတဲ့အတွက်တာမန်လူတွေမသုံးနိုင်ပါဘူး
အိုတကယ်တော့စစ်တက်သေးတယ်ဒီဘက်ကစစ်တက်သေးတယ်ဘာလို့မှသုံးတာဆိုရင်တော့တလောက်လောက်တလက်မလောက်ရှိတဲ့တိုက်တေးနီယံအပြားကြီးပေါ့နော်အရန်စီကြီးတာပေါ့အဲ့လိုမျိုးကြီးတွေရှိရနောက်ကထဲသွားရင်ရိုးရိုးလူလဲသွားလို့မရပါဘူး train လုပ်ထားတဲ့စစ်သားပဲနိုင်ပေါင်းများစွာလမ်းလျှောက်လာဆိုတော့ဒီကိစ္စဟိုဗမာပြည်သူတွေရဲ့အဲ့ဒါနဲ့မဆိုင်ဘူးပေါ့နော်ဈေးလဲကြီးတယ်အဲ့တော့အဲ့ဒီအတွက်ကိုနားလည်ရမှာအုတ်ကျလို့ဟာမျိုးကဒီ YouTube တွေဘာလို့မှတက်တည်ပြထားတယ်ပေါ့နော်ဒီမှာခံနိုင်ရရှိချောင်းအဲ့ဒါတော့ဟိုပါပေါ့ information age မှာဒါလက်တွေ့သိနိုင်တဲ့ဟာပေါ့
internet လူမှုကွန်ရက်တွေပေါ်မှာတော့လူငယ်တွေဟာဥကောင်းကိုကြီးစံမထိအောင်ဟင်းချက်တဲ့ဒေဝနဲ့အုပ်ဆောင်ပြီးကာဝယ်နေတာတွေ့ရတယ်လို့တချို့ကလည်းစက်ဘိန်းချင်းရိုးကိုခွေပြီးခေါင်းဆောင်အုပ်ထုပ်ကိုဖန်တီးကြပါတယ
်နောက်ပမာဏမှာလည်းတချို့ဓာတ်ပုံလေးပါတယ်ဟိုစက်ဘိန်းကိုချင်းရိုးလေးတက်ထားတဲ့ဘာညာပေါ့နော်ခေါင်းကိုဘာညာအားလုံးကတော့ရင်ဘတ်ကာရာပြောနေတာပေါ့နည်းနည်းလေးချက်ပြီးတော့ advance ဖြစ်အောင်လုပ်လိုက်မယ်ဆိုရင်တခြားနည်းတွေလည်းရှိပါတယ်ဟိုမာတဲ့ဟာကိုပဲနည်းနည်းလေးပြော့အောင်လုပ်ပြီးခေါင်းကိုကာတဲ့ပုံစံမျိုးပေါ့နော်ဒါကတော့ကိုကိုကိုကာခွဲတဲ့နည်းတွေကဟို science အဖြစ်နိုင်ဆုံးဟုတ်ပေါ့အ
ဲ့တော့တော့ဒန်အိုးတွေပါလေခေါင်းရွက်ထားတာတို့ရင်ဘတ်ကာရာတို့ကစိတ်မချအောင်ပေါ့နော
်ဒီလိုမျိုးပြချထားတာပဲလေဘာလို့ဆိုတန်တူတန်ပေါက်တာပဲဟိုတိုက်တေးနီယံလိုမက်ဒယ်မျိုးမှာမှတလက်မလောက်ထူတဲ့ဟာမျိုးမှာခံနိုင်ရရှိတာဟုတ်သူရဲ့ science ကဒီလိုရှိတာဟု
တ်အဲ့တော့အုတ်ကျလိုမျိုးအုတ်ကျအပြားလေးလိုမျိုးကို
ထပ်ပြီးတော့အ
ဲ့လိုလေးတက်ထပ်ပြီးတော့ကာဖို့ပေါ့နော
်ဒါကြောင့်ဟိုကျွန်တော်တို့911စဖြစ်တုန်းက scientist တွေကဟိုလေယာဉ်ကြီးကိုအုတ်နေအောင်ပြန်ပြတယ်ဟိုအုတ်နေအောင်ဟိုဘက်ပေါက်မသွားပဲနဲ့လေယာဉ်ကြီးကလုံးဝဟိုမယ်ဒရီကပျော့ပြီးဝင်သွားတာမျိုးပေါ့နော်ဒါ science နဲ့တွက်ပြထားတာအဲဒီကတော့လွန်ခဲ့တဲ့15နှစ်အနည်း20လောက်တုန်းကတော့အဲဒီနာမည်ကြီးတဲ့ဗီဒီယိုတစ်ခုပေါ့အ
ဲဒီ911မှာသူကလေမြန်တိုက်ကိုဝင်တိုက်တဲ့ပုံစံဥပမာပြတာပေါ့
ဟုတ်တယ်ဟုတ်တယ်အမှဒုတိယတာဝါတိုက်တော့ဟိုဘက်ကတော့တိတ်မထွက်ဘူးတိုက်လေရင်ကြီးပဲမြုံသွားတဲ့ပုံစံမျိုးပေါ့နော်မယ်ဒော်ကဒီအုပ်ကိုမခံနိုင်ကြောင်းပေါ့ informationခစ်ဖြစ်လာတော့ information kits ဖြစ်လာ information တွေက readily available ဖြစ်လာတော့အမှားကိုချက်ချင်းပြင်နိုင်တာမျိုးဖြစ်ပြီးတော့ပဲ the right information နဲ့ဘလို့ဟိုပါပေါ့နော်ဒီကိုယ့်ရဲ့ area နည်းနည်းလေးမှာကိုယ့်ခန္ဓာကိုယ်ပဲဖြစ်ဖြစ်ဘလို့ပဲဖြစ်ဖြစ်ကာနိုင်တဲ့ season ဘလို့တိုးတယ်ဒီ basic science ပေါ့နော်ဒီလိုရှိတာပေါ့
ဥသူရအောင်ရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညာအတွက်နောက်ဆုံးရသတင်းတွေကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာအရက်သားအစိုးရကိုဖယ်ရှားပြီးတော့အာဏာရယူထားတဲ့မြန်မာစစ်တပ်အပေါ်မှာအကြမ်းမဖက်ဆန့်ကျင်နေကြတဲ့ CDM လှုပ်ရှားမှုကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်မှုအတွက်နော်ဝေးနိုင်ငံအော့စလိုတက္ကသိုလ်ကပါမောက္ခ6ဦးက2022ခုနှစ်အတွက်နိုဘယ်ဆုငြိမ်းချမ်းရေးရွေးချယ်ရေးကော်မတီကိုအမည်စရင်းတင်သွင်းလိုက်ပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့ပြည်သူကိုကာကွယ်ဆောင်ရှောက်ပေးရမယ်စစ်တပ်ကနေပြီးတော့နိုင်ငံသူနိုင်ငံသားတွေကိုရန်ပြုတိုက်ခိုက်နေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘဂနာကပြောဆိုလိုက်ပါတယ်။မတ်လ28ရက်နေ့တက်မတော်နေ့မတိုင်ခင်မှာပဲဒီလိုမျိုးပြောဆိုချက်ထွက်လာတာပါ။နောက်မြန်မာစစ်တပ်ကနေဖမ်းဆီးထားတဲ့သမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပါဝင်ဖမ်းဆီးခံထားရသူအလုံးပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ဒီကနေ့မှာတော့ဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြတဲ့သူတွေကဖမ်းဆီးထိန်းသိမ်းခံထားရသူအယောက်300ကျော်ပြန်ပြီးတော့လွတ်မြောက်လာခဲ့ပါတယ်။မနက်ဖြန်မတ်လ28ရက်နေ့မှာကျင်းပမယ့်တက်မတော်နေ့အခမ်းအနားကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်ဘိုးချုပ်ကြီးသူရဦးတင်ဦးကိုတက်ဖို့ဖိတ်ကြားပေးမယ်။သူရောသူ့မိသားစုအနေနဲ့ပါသွားပြီးတော့တက်မှာမဟုတ်ဘူးလို့သားဖြစ်သူဦးတန်းစင်ဦးကပြောပါရတယ်။ဦးတင်ဦးနဲ့မိသားစုကိုမနစ်ကနေစပြီးတော့ပထမဆုံးအကြိမ်ဖြစ်နေတက်မတော်နေ့အခမ်းအနားကိုတက်ရောက်ဖို့ဖိတ်ကြားခဲ့ပေးမယ်။ကိုဗစ်ကာယောဂါကြောင့်တော်လိုင်းရင်းနေ့အခမ်းအနားအစီအစဉ်ဖျက်သိမ်းခဲ့တဲ့အတွက်တက်ရောက်နိုင်ခြင်းမရှိတာဖြစ်ပါရဲ့ရှင်။ဒီကနေ့မှာတော့နိုင်ငံတော်ဝန်မှဆရာနာအသိန်းစန့်ကျင်ရေး လှုပ်ရှားမှုတွေကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းဖက်နှိမ်နင်းနေပေမဲ့ရန်ကုန်ပါဝင်မြို့တော်များများမှာတော့တပိတ်ပွဲတွေဆက်ပြီးတော့စန့်ကျင်ပွဲတွေဆက်ပြီးတော့ကျင်းပနေကြပါတယ်ရှင်။သတင်းကြေညာကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာ VOA American အသံရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့ရှင်လန်းချမ်းမြေစွာနဲ့ဘေးကင်းလုံခြုံစွာအိတ်ဆက်နိုင်ကြပါစေရှင်။
This program has